Welcome to the Voice of America in Burmese.
Mingala nya jama khmyar July 19 ye ni tanin la ni nya pyo myama bai a si sin ni ko American pi taw su Washington DC myo raw ga ni dai yai tholin pe ni ba bi jama san naw chin nya 9 nai ga ni 10 nai chi tholin pe ni de a si sin ko raw line no meter 19 25 30 ni ne line line meter 190 raw ga ni dai yai na sin nai ya de lo pyo myama bai ye Facebook san myan na ga ni le dai yai na sin lo ya nai ya ba de khmyar ဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့ညမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူဒီကနေ့ကြားရောက်တဲ့အာဇာနည်နေ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့ကြံရည်သူမိသားစုဝင်တွေစုံစုံညီညီတက်ရောက်ခွင့်မရကြတဲ့အကြောင်းအပါအဝင
်အေးလောလောဆယ်ရောသူတို့လည်းနမ်းမြင်ကြလို့ဒီရုပ်ပေါ်မှာကျွန်တော်တို့လက်ခံထားတဲ့မိသားစုတွေကိုကူညီဖို့ကျွန်တော်တို့လည်းအစမ်းအနေနဲ့လာတဲ့သဘောဒီလိုပြောပြ
တာဒီကနေ့ချင်းပြည်နယ်ဘက်ကိုယူနီစီယာကုလသမဂ္ဂမဟာမင်းကြီးရုံးကအခုအညီအထောက်ပံ့နေရောက်လာတဲ့သတင်းပေးပို့ချက်ကိုလည်းနှာစင်ကြရပါမယ်။အဲဒီနောက်မှာတော့ KIO ထိချို့ရမန်ဂျာယာကစာတင်ကြောင်းတွေမှာကိုဗစ် -19 သူဦးရေတိုးလာနေတာရခိုင်ပြည်နယ်မြောက်ဦးမှာရှိတဲ့ဒုက္ခသည်တွေအကြမ်းမှာလည်းကိုဗစ် -19 မှုတွေရှိနေတာနဲ့တရုတ်မြန်မာနေဇာမှာရှိနေတဲ့မြန်မာအလုပ်သမားတွေကိုဗစ်အချိန်ကြောင့်ပြည်တော်ပြန်လာနေကြရတဲ့အခြေအနေတွေစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောင်မတ်စုစီးပွားရေးကဏ္ဍတို့နဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးကတော့တနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ 5,389 ဦးဒီကနေ့ဓာတ်ခွဲအသိပြုချက်တွေ့ပါရယ်ဓာတ်ခွဲစစ်ဆေးမှုပေါင်း 13,916 ခုမှာပိုးတွေ့သူ 5,000 ကျော်ရှိပြီးပိုးတွေ့ရခိုင်နှုန်းက 38.4% ကိုဖြစ်ကြောင်းအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကအခုည8နာရီမှာထုတ်ပြန်တာပါ24နာရီအတွင်းသေဆုံးသူက282ဦးအထိစံချိန်တင်ရောက်ရှိခဲ့ပြီးအခုဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက 5,281 ယောက်ရှိပါတယ်ဒါပေမဲ့လည်းလက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောတည်ဆုံနှုန်းမှာအဆမတန်မြပြနိုင်တယ်လို့ကျမရေးတာဝန်ရှိသူတွေရောလှိလာသူတွေကပါခံမှန်းကြပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ပိုးတွေ့သူအရေတွက်ရောတည်ဆုံသူအရေတွက်ပါတနေ့ထက်တနေ့စန့်ချိန်တင်တိုးလာနေတာပါရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံတွေမှာဆေးကုသခွင့်ရဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တည်ဆုံသူတွေကိုမိသကြိုနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်မိသကြိုဆက်ရှိတဲ့နေရာတွေမှာအလောင်းတွေစုပုံနေတာအောက်ဆီဂျင်အလုံးလောက်မရနိုင်တာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြတဲ့အထိအောက်ဆီဂျင်တန်းစီဆောင်ဆိုင်နေကြသူတွေရဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဆေးရုံတွေကိုဗစ်ကူးသားရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကူးသားမှုပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အောက်ဆီဂျင်အခက်အခဲကြောင့်ရောဂါတွေအတော်များများမသေးသင့်ပဲတည်ဆုံရတာလို့ကျန်းမာရေးပညာရှင်တွေနဲ့လူမှုကွန်ရက်ရဲ့အသင်းအဖွဲ့တွေကဝေဖန်ပြောဆိုနေပါတယ်။ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကတော့လူတွေအပြစ်မထွက်ဖို့နှာခေါင်းစည်းတွေတပ်ပြီးတော့တဦးနဲ့တဦးခက်ခွက်ခွာနေဖို့ယောဂါထိန်းချုပ်ရေးစီကံသတ်မှတ်ချက်တွေကိုလိုက်နာဖို့တတိပေးနှိုးဆော်ထားပါတယ်။ဇူလိုင်လ19ရက်နေ့ဒီကနေ့ကြာရောက်တဲ့84နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ဖြစ်ရန်ကုန်နယ်မြို့ကြီးတချို့မှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအစဉ်အလာမပြတ်အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဗိမာန်မှာကျင်းပပါတယ်။အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူနိုင်ငံတော်အတိုင်မြင့်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့အာဇာနည်နေ့အခမ်းအနားကိုတည်ရောက်နိုင်ခြင်းမရှိပါဘူး။ဒေါက်အောင်ဆန်းစုကြည်ဟာနိုင်ငံအကျယ်ချုပ်နဲ့နေပြည်တော်မှာဖမ်းဆီးခံရပြီးဆွဲချက်အတော်များများနဲ့တရားရင်ဆိုင်နေရတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဖက်ကအင်အားသုံးဖြိုခွင်းနေပြီးတော့ထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံနေရခြင်းကိုဗစ် -19 တတိယလိုင်းရဲ့ကူးစက်မှုတွေကြောင့်လူတွေထောင်ချီတေဆုံးနေခြင်းမှာအာဇာနည်နေ့အခမ်းအနားကျင်းပတာပါရောဂါကူးစက်မှုတွေကြားကိုဗစ် -19 လူနာတွေအတွက်အောက်ဆီဂျင်ထုတ်ယူရမှာစစ်တပ်ဘက်ကကန့်သက်ပိတ်ပင်တာကိုကန့်ကွက်တဲ့အနေနဲ့လွတ်လပ်စွာအသက်ရှူခွင့်ပေးပါဆိုတဲ့စစ်တမ်းတွေစစ်တပ်ပြသူတို့ချို့ကင်ဆောင်ခဲ့ကြပါတယ်။တချို့ကလည်းအာဇာနည်မျိုးတည်ရုံမရှိဆိုတဲ့စစ်တမ်းတွေကိုကင်ဆောင်ခဲ့ကြတာပါ။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးမရခင်တည်းကလို့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းအပါဝင်နိုင်ငံကောင်းဆောင်ကိုဦးဇူလိုင်လ19ရက်နေ့မှာလှုပ်ကြံခံခဲ့ရတာကြောင့်အဲ့ဒီနေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ပြီးတော့အခမ်းအနားတွေနဲ့ဆင်ကျင်းပခဲ့တာပါဒီနေ့အခမ်းအနားကတော့နိုင်ငံရေးအခြေအနေအရရောကိုဗစ်ကူးစက်မှုကာကွယ်ရေးစီမင်းတွေအရာကြောင့်မှအတက်နိုင်ဆုံးအခြေအနေကျင်းပခဲ့ပါတယ် ရှန်ကောအမေရိကန်တန်ယုံကလည်းဒီကနေ့ကြောက်တဲ့အာဇာနီနေ့မှာနိုင်ငံအတွက်အသက်ဆွန်သွားခဲ့တဲ့အာဇာနီကိုဦးကိုကွန်မြူကျောင်းတန်ယုံ Facebook စာမျက်နှာကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရှန်ကောအာဇာနီဘိတ်မှာမလုပ်တဲ့ဒီကနေ့အခမ်းအနားကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မဲအောင်လည်းမတက်ရောက်ပဲစစ်ကောင်စီသာသနာရေးဝန်ကြီးကပဲဦးဆောင်တက်ရောက်ပါတယ်။ပြီးခဲ့တဲ့ NLD အစိုးရလက်ထက်အာဇာနီနေ့နိုင်ငံတော်အခမ်းအနားမှာတော့သုတမရအဆင့်ဦးဆောင်တက်ရောက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မဲအောင်လည်းတက်ရောက်ခဲ့ဖူးပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါတန်ကိုနိုင်ငံတချို့အလူလဲရင်ဆိုင်နေရချိန်မှာတချို့နိုင်ငံမှာတော့ကန့်သတ်ချက်တွေဖယ်ရှားလာနေပါတယ်။ကူးစက်မြန်လာတဲ့မျိုးဗီဇပြောင်း Delta ပိုးအထိကကူးစက်ခဲ့တဲ့ပြည်မှာတော့ကရောဂါကန့်သတ်ချက်တွေကိုတင်းနှင်းလာနေကစပြီးတော့ဖယ်ရှားလိုက်ပါပြီ။တချို့ပြန်ပိုးကူးစက်မှုမြင့်တက်နေတဲ့ထိုင်းနိုင်ငံမှာတော့ကရောဂါထိန်းချုပ်ရေးအတွက်လူ9ဦးထက်ပိုးပြီးတော့လူမဆူရဆိုတဲ့အစိုးရအမိန့်ကိုဆန့်ကျင်ပြီးနိုင်ငံသေးတာတချို့မှဆန္ဒပြခဲ့ကြတာပါ။ကယောဂါကိုမနစ်ကကောင်းကောင်းထိန်းချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာတော့ဧပြီလကစပြီးတော့ပိုကူစက်မှုတစ်ချိန်ထိုးမြင့်တက်လာတာကြောင့်နိုင်ငံတောင်ပိုင်းစီရင်စု16ခုကိုတနင်္လာနေ့ကစပြီးတော့ကယောဂါကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။24နာရီအတွင်းပိုကူသူ6000တွေ့ခဲ့ပြီးတဲ့နောက်ရပိုင်အတွင်းမှာပဲအခုလိုကန့်သတ်ချက်တွေထုတ်ပြန်လိုက်တာပါ။လူ9ဦးထက်ပိုးပြီးတော့လူမဆူရဆိုတဲ့အမိန့်လည်းထုတ်ပြန်ထားသလိုမြို့တော်ဟနွိုင်းမှာတော့မလို့အပဲအိမ်မြံထွက်ပေါ်မြစ်တာရက်ခံထားပြီးမရှိမဖြစ်မဟုတ်တဲ့လုပ်ငန်းအလုံးရထားရပါတယ်။ဟိုချီမင်းမှာတော့လူထောင်ကြီးဆန့်တဲ့ယာယီစည်းရုံးတွေကိုအနာပိုင်းနဲ့ဆောက်လုပ်ထားပါတယ်။အင်ဒိုနီးရှားမှာလည်းကိုဗစ် -19 ကြောင့်ဒီလာတဲ့ဆရာဝန် 114 ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့ဂျွန်လအတွင်းသေဆုံးခဲ့တဲ့ဆရာဝန်ရေအတွက်ထက်နှစ်ဆရှိတယ်လို့အင်ဒိုနီးရှားအထူးကဆရာဝန်များကွန်ရက်ကဖော်ပြထားပါတယ်။အစိုးရစည်းရုံးတွေအရကျန်းမာရေးဝန်ထမ်းတွေရဲ့95ရာခိုင်နှုန်းကိုကာကွယ်ဆေးထိုးထားပြီးဖြစ်ပေမဲ့လို့ဆရာဝန်တွေကြားကိုဗစ် -19 ကြောင့်သေဆုံးနှုန်းကမြင့်တက်နေပါတယ်။အင်ဒိုနီးရှားမှာမနည်းကကာယောဂအစောပိုင်းကာလကတည်းကကိုဗစ်ကြောင့်ဆရာဝန်တွေလအစဉ်သေဆုံးနေရပြီးလက်ရှိချိန်ထိသေဆုံးခဲ့ရတဲ့ဆရာဝန် 900 ကျော်ပါပြီ။ American John Hopkins တက္ကသိုလ် COVID သုတေသနဌာနစီတမ်းအရကမ္ဘာတစ်ဝန်းလုံးပိုကူဆက်သူတန်တရာ90ကျော်နဲ့သေဆုံးသူက4တန်းကျော်ရှိပါတယ်။ဂျပန် Nissan ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဟောင်း Carol Gasson ဂျပန်နိုင်ငံကနေလက်ဗရွန်နိုင်ငံဖက်ထွက်ပြေးလွတ်မြောက်သွားနိုင်အောင်ကူညီခဲ့တဲ့ American နိုင်ငံသားနှစ်ယောက်ကိုတိုကျိုမြို့တရားရုံးတစ်ခုက24လနဲ့လ20ထောင်နာအတိအသင့်ပြစ်ဒဏ်ကျခံမှုတင်းနှင်းလာနေမှာအမိန့်ချမှတ်လိုက်ပါတယ်။အမေရိကန်စစ်ဘက်အထူးတပ်ဖွဲ့ဝင်ဟောင်းမိုက်ကယ်တီလာနဲ့သူသားဖြစ်သူပီတာရိုအမှုရင်ဆိုင်နိုင်ဖို့တိုချိုမြို့ကိုမတ်လမှာလာရောက်ခဲ့တာပါ။ပြည်မှုကျူးလွန်ခဲ့ရာတိုင်းပြည်တွေကိုတရားခံလွှဲပြောင်းမပေးနိုင်ရင်အမေရိကန်နိုင်ငံမှာတရားရင်ဆိုင်ခဲ့ပေမဲ့အမှုရှုံးနေခဲ့တဲ့အတွက်ဂျပန်ကိုသူတို့သားအဖောက်လာရောက်ခဲ့ရတာပါ။ပါနာရေးဆိုင်ရာအယုတ်ရှင်းတွေနဲ့ဂျပန်နိုင်ငံမှာတရားရင်ဆိုင်နေရတဲ့မစ္စတာဂက်ဆန်လွတ်မြောက်ရေးသူတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တိုင်လာတို့သားအဖားဖက်ကအခုခံပြောဆိုတာတော့မရှိပါဘူး။သူတို့သားအဖကို၃နှစ်ချီအတီးတီးပြစ်ဒဏ်ပေးဖို့ဂျပန်ရှင်းနေတွေကကနအူအကြံပြုခဲ့ကြတာပါ။လက်ရှိမှာတော့နိုင်ငံတကာဝရမ်းပြေသူအဖြစ်လက်ဗနွန်နိုင်ငံမှာမစ္စတာဂက်ဆန်နေထိုင်နေပါတယ်။လက်ဗနွန်နဲ့ဂျပန်နိုင်ငံကြားပြစ်မှုကျူးလွန်ခဲ့ရာတိုင်းပြည်ကိုတရားခံပြန်ဖို့ရေးသဘောတူစာချုပ်လက်မှတ်ထိုးထားတာရှိတဲ့အတွက်မစ္စတာဂက်ဆန်ဂျပန်ကိုအတင်းပြန်ဖို့ခရရမယ်အလားအလာမရှိပါဘူး။ဂျပန်ကနေထွက်ပြေးနိုင်အောင်တည်ယူပို့ဆောင်ရေးနဲ့တရားရေးရာကိစ္စရပ်တဲ့အတွက်ဂက်ဆန်မိသားစုစီကတိုင်လာရိုတာအဖဒေါ်လာ1.3 billion ရရှိခဲ့တယ်လို့အစိုးရရှင်းပြတာပြောပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျပန်တန်တမန်တူကတောင်ကိုရီးယားသမ္မတအပေါ်စော်ကားတဲ့ဝေဖန်စကားထွက်လာပြီးတဲ့နောက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါနဲ့တွေ့ဖို့ဒီသတင်းပတ်နှောင်းပိုင်းသွားမဲ့တိုကျိုခရီးစဉ်ကိုဖျက်လိုက်ပါတယ်။ဂျပန်အစိုးရဝန်ကြီးကတ်ဆူနိုဘူကာတိုကဒီဖြစ်ရပ်နဲ့ပတ်သက်လို့စိတ်မကောင်းဖြစ်ရကြောင်းတနင်္လာနေ့ကသတင်းတောက်တွေကိုပြောပါတယ
်။ဆူမကိုရှိについては日本政府としてい
かなる。ジャパンソヤにね、第2弾アマヒロヒサソマへ挑戦権ね、発達ると痛い目が見えやばれ。タンタマン1人ね、無論地にまべဖြစ်ဖြစ်、論はも描てんだを描けたဖြစ်てて、あと湾ねせやばと図が描けたば。နိုင်ငံခြားရေးဝန်ကြီးဌာနကဒီဖြစ်ရပ်ကိုတေချာသုံးသပ်နေကြောင်းလဲကာတိုကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်လှုပ်ဆောင်ကြိုးပမ်းတဲ့နေရာမှာကို့ဖာသာကိုလိန်စိတ်ဖြည့်သလိုလုပ်နေတယ်ဆိုပြီးတောင်ကိုရီးယားဆိုင်ရာဂျပန်ဒုတိယတန်အမတ်ကြီးဆိုမာကဒေတာရင်းသတင်းဌာနတခုကိုပြောခဲ့တာပါ။ယိုမီရီသတင်းစာမှာတော့ဝန်ကြီးချုပ်ဆူဂါနဲ့သမ္မတမွန်တို့ဟာတောက်ကြာနေတိုကျိုအိုလံပစ်ဖွင့်ပွဲအခမ်းအနားမှာတွေ့ဆုံဖို့ရှိကြောင်းဒီကနေ့တနင်္လာနေ့မှာရေးသားဖော်ပြထားပါရဲ့ရှင်။ အာဖဂန်ဆိုရာဓာတ်တွေကိုတာလီဘန်တို့အပြင်းထန်တိုက်ခိုက်နေတဲ့နယ်စပ်နာမှာရုရှား၊တာဂျစ်ကစ္စတန်နဲ့ဥဇ်ဘက်ကစ္စတန်တို့ပေါင်းပြီးတော့နောက်လာမှာစီရေးလေ့ကျင့်မယ်လို့ရုရှားကဒီကနေ့ပြောပါရတယ်။အာဖဂန်နိုင်ငံတဲကနေနိုင်ငံခြားတပ်ဖွဲ့တွေထွက်သွားတဲ့အချိန်မှာတာလီဘန်တို့ဘက်ကနိုင်ငံတော်ဝန်တိုက်ခိုက်မှုတွေတိုးလာနေတာပါ။အခုလ9ရက်နေ့ကနေ10ရက်နေ့အထိအာဖဂန်နယ်စပ်နားကတာဂျစ်ကစ္စတန်နိုင်ငံထဲမှာပူးပေါင်းစည်ရေးလေ့ကျင့်မှုတွေလုပ်သွားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။မဟာမိတ်နိုင်ငံတွေရဲ့တရားမဝင်လက်နက်ကိုင်ဖွဲ့တွေကျူးကျော်ဝင်ရောက်လာရင်ကာကွယ်ဖို့စည်ရေးလေ့ကျင့်မှာဖြစ်တယ်လို့လည်းပြောပါတယ်။တာဂျစ်ကစ္စတန်မှာအခြေစိုက်ထားတဲ့ရုရှားတပ်ဖွဲ့ဝင်တွေနဲ့အလဲပိုင်းစည်ရေးဌာနကစည်ရေးလေ့ကျင့်မှုတွေပါဝင်မယ်လို့ကြေညာချက်မှာပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်စစ်စင်ရေးတွေမအောင်မြင်ဘဲပြည်ပတပ်ဖွဲ့တွေရုတ်သိမ်းသွားတာကြောင့်စစ်တမ်းခံထားရတဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းတည်ငြိမ်မှုတွေအလင်းအမြန်ဆုတ်ယုတ်ကျဆင်းလာစေတယ်ဆိုပြီးတော့ရုရှားကပြစ်တင်ပြောဆိုထားပါတယ်ရှင်။ပါကစ္စတန်နယ်စပ်ကမှအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တို့ကြားကတိုက်ပွဲတွေအကြောင်းသတင်းယူရင်းသိဆုံးခဲ့တဲ့ဓာတ်ပုံသတင်းတောက်ဒန်နစ်စီရီကွေကိုတနင်္ဂနွေနေ့မနေ့ကအိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာတကြိုခဲ့ပါတယ်။စရီကီဟာရိုဟင်ဂျာဒုက္ခသည်တွေအရေးမှတ်တမ်းတွေနဲ့2018ခုနှစ်မှာပူလစ်ဇာဆုရခဲ့သူဖြစ်ပါတယ်။အိန္ဒိယနိုင်ငံသားရိုက်တာသတင်းတောက်စရီကီဟာသူတည်ဆုံးချိန်မှာကန်ဒဟာမှာရှိတဲ့အရင်ကတာလီဘန်ရဲတပ်ထဲအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အတူရှိနေခဲ့ကြောင်းရိုက်တာသတင်းဌာနကပြောပါတယ်။သူ့ရဲ့အလောင်းကိုတနင်္ဂနွေနေ့နှောင်းပိုင်းမှာအာဖဂန်ကလေယာဉ်နဲ့အိန္ဒိယကိုတယ်လာပြီးလုပ်ဖော်ကင်ဘက်တွေဆွေမျိုးမိတ်ဆွေတွေစောင့်ဆိုင်နေတဲ့သူ့ရဲ့နေအိမ်ကိုပို့ဆောင်ပေးခဲ့ပါတယ်။သူတက်ရောက်ခဲ့တဲ့ဂျမီယာမီလီယာအစ္စလာမီယာတက္ကသိုလ်ထဲမှာလူ900လောက်ကသူ့အတွက်ဝတ်ပြုစုတောင်းပေးခဲ့ကြကြောင်း AFP တပ်ပုံသတင်းတောက်တယောက်ကပြောပါတယ်။အဲဒီနောက်တော့တက္ကသိုလ်ကျောင်းဝင်းထဲမှာရှိတဲ့သင်ကြားမှာသူ့ကိုမြုပ်နှံခဲ့ပါတယ်။သူဟာ2010ခုနှစ်ကရိုက်တာသတင်းဌာနမှာစတင်အလုပ်လုပ်ခဲ့ကအီရတ်စစ်ပွဲတွေဟောင်ကောင်စန္ဒပြပွဲတွေနဲ့နီပေါငလင်တွေကြောင်းသတင်းမှတ်တမ်းတွေရယူပေးခဲ့တယ်လို့လည်း AFP သတင်းဌာနမှာရေးသားထားပါတယ်ရှင်။ဂျာမနီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းလျှက်ပြည့်ရေလွှမ်းမှုမတိုင်ခင်သိပ္ပံပညာရှင်တွေရဲ့သတိပေးချက်တွေကိုဂျာမနီပြည်ထောင်စုအရာရှိတွေကအလေးမထားခဲ့ဘူးလို့စွပ်စွဲနေကြပါတယ်။အခုမုန်တိုင်းဟာ1962ခုနှစ်တုန်းကဂျာမနီမှာလူပေါင်း315ယောက်တည်ဆည်ခဲ့တဲ့ Nazi မုန်တိုင်းဖြစ်ပြီးကတည်းကအဆိုးရွားဆုံးဖြစ်ပြီးလောလောဆယ်အထိလူပေါင်း155ယောက်တည်ဆုံးပြီးဖြစ်ကြောင်းအာဏာပိုင်တွေအတည်ပြုထားပါတယ်။အစာဦးပြက်တွေကြားပြောက်နေသူရပောင်းများစွာကိုစက်ပြီးရှာဖွေနေဆဲဖြစ်လို့အသေးပြောက်စင်းတိုးလာနိုင်တယ်လို့ယူဆကြောင်းလည်းပြောပါတယ်။ဇူလိုင်လ10ရက်နေ့မှာရေလွှမ်းမိုးနိုင်ခြင်းနဲ့ပတ်သက်လို့၃ရက်စောပြီးပထမဆုံးသတိပေးထားခဲ့ပေမဲ့ Rhine News မြစ်တွေရဲ့မြစ်လက်တက်တွေရေတက်လာပြီးမြစ်တွေကျိုးသွားခဲ့တာပါ။ရေကြီးမယ်ဆိုတဲ့အကြောင်းသူတို့ရဲ့ program application app ကနေသတိပေးခဲ့ကြောင်းနိုင်ငံသားကာကွယ်ရေးနဲ့တဘာဝအကူအညီရေးဆိုင်ရာ Federal ရုံးကပြောပါတယ်။ဒါပေမဲ့ဒီ app ကိုလူနည်းနည်းကပဲ smartphone တွေမှာ download ချတုံးတိုက်ကြောင်းဒေသခံပြည်သူတွေအကုန်သိရအောင်ဒီထက်ပိုပြီးကြဲကြဲပြန့်ပြန့်သတိပေးတဲ့အကြောင်းဝေဖန်နေကြတာပါ။
နောက်ဆုံးရသတင်းတွေကိုနားလောင်နဲ့မခွန်ညိုတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပိတ်ပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ COVID တတိယလိုင်းနဲ့ဆိုင်တဲ့သတင်းလွှာတွေကိုမတင်ဆက်ခင်မှာဒီကနေ့ကြာရောက်တဲ့အာဇာနည်နေ့အကြောင်းကိုအရင်ပြောပြပါမယ်။ဒီကနေ့ကြာရောက်တဲ့84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့အာဇာနည်ပိတ်မှာမှကျင်းပခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်အပါအဝင်အာဇာနည်ကြီးတွေရဲ့မိသားစုဝင်တချို့တက်ရောက်ခြင်းမရှိပါဘူး။ရန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိတ်အမှချီတက်ပြီးလွမ်းသူပန်းခွေချတာဟွန်းတန်ရှည်တီးပြီးအလေးပြုတာတွေပြုလုပ်ခဲ့ကြပါတယ်။တချို့နေရာတွေမှာအာဇာနည်နေ့အထိတ်အမှလုပ်ဖို့ဖမ်းဆီးခံရသူတွေလည်းရှိပါတယ်။နိုင်ငံတော်ဝန်ကအာဇာနည်နေ့ကျင်းပတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ။ဒီခါမှာခင်ဗျာကျွန်တော်တို့စပန်းဆိုင်ရာချိုးယွင်းမှုတွေရှိနေတဲ့အတွက်မကြခင်မှာကျွန်တော်တို့အာဇာနည်နေ့ဒီကနေ့ကြောက်ရတဲ့အာဇာနည်နေ့အခမ်းအနားအကြောင်းကိုကျွန်တော်တို့တင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာတရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဆိုတော့အာဇာနည်နေ့အခမ်းအနားအကြောင်းကိုကျွန်တော်တို့မတင်ဆက်ခင်မှာပထမဦးဆုံးတော့ကျွန်တော်တို့ယခင် यखान पीने फिपो निर छेने यखान पीने का सिपे चौंटो खादरी जामा कोबे फिने चाउ चनो इन प्यो प्या यखान पीने म्या पाई म्या उम्यू ने अटुंगा दो खादे लीडाउ लो सिदे सिबे दो खादे सखाम टखुमा कोबे योगा कुसेने दु टिचो गो सिसे ट्वेशी के बारे कोबे योगा फिने दु टिया गो ट्वेशी के बीरे नाउ सिंबो कई सिबे दो खाते सखाने मा सिने दुरे गो अलियन तीन दिलो सिसे के आगा नौठा कुसे दुरे ट्वेशी के आरबा यखान पीने रेगा तछा सिबे दो खादे सखाने माले कोविड नाइनटीन कुसे मुरे शिला मागो सोए निजारे छिने रे जाओ यंगवा लारे तरें गोरो को अम्या दुगा प्यो प्या बामे खम्या
ကျခိုင်မြောက်ပိုင်းမြောက်မြို့နယ်အတွင်းကစင်ပေါ်ကိုင်းစစ်ဘေးဒုက္ခသည်စခန်းမှာကိုဗစ်ကပ်ရောဂါကူးစက်နေပါတယ်ဒီကနေ့ဇော်လိုင်းလ19ရက်နေ့အထိကိုဗစ်တည်ပြီလို့နာခုနှစ်ဦးတည်ရှိနေတယ်လို့စကန်တောင်းအောင်ကန်ဦးညီဘူးကပြောပါတယ်ဆယ်လေးရက်နေ့အထိတယောက်ကမိမတယောက်ကပိုးတွေ့တယ်သူ့အနေပြီးတော့မနေ့ပိုင်း15ရက်နေ့မနေ့ပိုင်းကနေပြီးတော့ညအောင်ဆေးအောင်ကိုခေါ်သွားပြီးတော့ညအော 16ရက်နေ့မှာဒီဟိုဟာကမြို့နေကျမ်းမာရေးအခွဲကလာပြီးတော့ဆစ်ဆစ်ရဲ့ယူတယ်လူ120လောက်ကိုဆစ်တယ်အဲ့ဒီအချိန်မှာဒီအကုန်လုံးက6ယောက်တွေ့ရပိုးကမိန်းကလေးကမိန်းမ9ယောက်ယောက်ျား1ယောက်6ယောက်ကပိုးတွေ့တယ
်အဲ့ဒီစင်ပေါ်ကိုင်းဆစ်ဆောင်စကန်မှာလူဦးရေ4000ကျော်လောက်နေထိုင်နေကြတာဖြစ်ပြီးအဲ့ဒီတဲကလူဦးရေ100ကျော်လောက်ကိုဆစ်ဆေးတဲ့အခါမှာ9ဦးထိကိုဗစ်ကူးစက်ခံထားရတာဖြစ်တယ်လို့ဥညိပုကပြောပါတယ
်ကျွန်တော်တို့ဒီအခုလက်ရှိကန့်ထဲမှာရှိတာလူရေက3900နဲ့တယောက်အဲ့ဒီဟာဒီလူ120စစ်သွားတာကဒီအခုကျွန်တော်တို့ပို့ပထမဆုံးပို့တွေ့တဲ့မိမရဲ့သူရဲ့အင်းကြီးနာပဝင်းကျင်ကိုစစ်တယ်အဲ့ဒီအထက်ကမှဒီ6ယောက်ကတွေ့ရဟုတ်အကုန်လုံးကတော့မစစ်ဖြစ်ဘူးသူတို့ကအဲ့ဒီ120လောက်စစ်ပြီးတော့စစ်စစ်ရှက်ယူပြီးတော့အဲ့မှာလူ6ယောက်တွေ့ရပဲနောက်ထပ်လာစစ်တာတော့မရှိသေးဘူ
းကိုဗစ်တီးပလူနာ2ကတော့မြောက်ဦးဆေးရုံမှာစေကူသားမှုခံယူနေပြီးကျန်တဲ့6ဦးကိုတော့စကန်ရင်းမှာရှိတဲ့စာသင်ဆောင်တစ်ခုမှတီးကြခွဲရတယ်လို့ဦးညီပုကပြောပါတယ
်ကျွန်တော်တို့ဒီပိုးတွေးလူနာ6ဦးကိုကြတော့ဒီကျွန်တော်တို့စစ်ပေးဆောင်စကန်ထဲမှာကလေးတွေစာသင်တဲ့စာသင်ဆောင်တစ်ဆောင်ရှိတယ်အဲ့စာသင်ဆောင်ဆောင်ထဲမှာပဲထားတယ်ကျွန်တော်ကသူ့ကိုဟုတ်ကျွန်တော်တို့ဒီအခုဒီခရိုင်ကမြောက်ဦးခရိုင်ကဒီကျန်းမာရေးမနေ့ကဆင်းမောကိုင်းရွာထဲမှာထားထားပေးတယ်သူတို့တွေကဒီနေ့ကို2ချိန်လောက်စီလာကြည့်ပေးတယ
်မြောက်ဦးမြို့နယ်ဘက်မှာကိုဗစ်ကူးစက်မှုကြောင့်ကျေးရွာချင်းဆက်လန်းတွေကိုပိတ်ထားတယ်လို့မျိုးဝင်မျိုးအထွက်တွေကိုလည်းအသွာလာကန့်သတ်ထားမျိုးတွေလုပ်ထားပါတယ်ကိုဗစ်ကူးစက်ဖြစ်ပွားမှုရှိနေတဲ့စင်ဘောကိုင်းစစ်ပေဒုက္ခသည်စခန်းကိုလည်းအဝင်ထွက်တင်းကျပ်ပိတ်ပင်ထားတာမို့စခန်းတွင်စာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဦးညီပုကပြောပါတယ
်အခုကျွန်တော်တို့ဒီစခန်းကိုလော်ရောက်ချထားတယ်ဆိုတော့ဒီအနီးအနားရွာတွေကလည်းလော်ရောက်ချထားတယ်ဒီအဲ့ဒီမူတည်ပြီးတော့ကျွန်တော်တို့ကဒီစာဝတ်နေရေးတွေကတော်တော်လေးအခက်အခဲဖြစ်တယ်အဲ့ချိန်မှာဒီအခုဆိုရင်ဒီ ICRC တို့ကပေးထားတဲ့ဆန်ရိတ်ခါတွေကလည်းကုန်လောက်နှိပါဖြစ်သွားပြီအဲ့ဒါကိုကျွန်တော်တို့ဒီမှာလမ်းကြောင်းတွေကလည်းမရဆိုတော့ကျွန်တော်တို့အတော်တော်အခက်အခဲဖြစ်တယ်ဒီကဲနဲ့ရွာတွေပါတွေပိတ်ထားတယ်ဆိုတော့ဒီ KCA စခန်းကိုသွားမဲ့လမ်းတွေကလည်းပိတ်ထားတော့ပစ္စည်းတွေပါတွေတည်ယူရတာမှာတော်တော်အခက်အခဲဖြစ်နေတယ်ကျွန်တော
်လက်ရှိအချိန်ဒီရခိုင်ပြည်နယ်အတွင်းမှာစစ်ပေဒုက္ခသည်သိန်းနီးပါးစစ်ပေဒုက္ခသည်စခန်းတွေမှာနေထိုင်ကြရပါတယ်ပြည်တွင်းကိုဗစ်ကူးစက်မှုတိုးနေတာကြောင့်ဒုက္ခသည်စခန်းတွေထဲမှာပြန့်နှံ့ကူးစက်လာမှာကိုစစ်ပေးဒုက္ခသည်တွေကစိုးရိမ်နေကြတာပါမြောက်မြို့နယ်အတွင်းကပြည်ပင်ရင်းစစ်ဆောင်စခန်းမှာလက်ရှိကိုဗစ်အတည်ပြုလူနာမတွေ့သေးပေမဲ့စိုးရိမ်နေရတယ်လို့စခန်းတောင်အောင်ကဥရှိသိန်းကပြောပါတယ
်ဒီလိုကအခုလို့ရှင်မတော့ကြားမှနေတယ်လေစိုးရိမ်ရဒါပေမဲ့ကျွန်တော်တောင်းဝကျင်မြို့နယ်တွေမှာအဆောင်မြို့နယ်တွေမှာခံတင်နေပုံပြနေတယ်မှာစစ်ပေးပြနေကျွန်တော်တို့စိုးလို့စိုးရိမ်လာပို့ဒါပေမဲ့လူရင်းရှင်မကြားမဲစစ်ပေးတဲ့လူနာစီဆုံးဆုံးဘာသာမီဒီယာတွေတော့မရှိဘူးလို့လို့ရှင်နမိုနီယာဖြစ်တဲ့လူတွေတော့မရှိမာကာရှင်တွေတရားမြောက်တော့တော့ရှိတ
ယ်ရခိုင်ပြည်နယ်အတွင်းကစစ်ပေးဒုက္ခသည်စခန်းတွေမှာကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီဘက်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ကမ်းဖြေဆိုခြင်းမရှိပါဘူးပြည်နယ်ကျန်းမာရေးဌာနစည်းရင်းအရလက်ရှိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ1300ကျော်သေဆုံးသူ46ဦးရှိပါတယ်ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာကိုဗစ်စီကံတွေတင်းကျပ်ထားတာဖြစ်တယ်လို့စီကံမလိုက်နာသူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးတရားဆွဲဆိုမှုတွေစတင်လုပ်ဆောင်နေပါပြီ
ကိုအမြတ်သူတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာကိုဗစ်ဖြစ်နေတဲ့အခြေအနေနောက်ဆုံးအခြေအနေတွေကိုလည်းပြောပြပါအောင်မယ် မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့တရုတ်နိုင်ငံယူနယ်ပြည်နယ်ထဲမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။ COVID ရောဂါစီးမြင်စည်းကမ်းတွေမလိုက်နာတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်အာဏာပိုင်တွေကကြေညာချက်ထုတ်ထားသလိုပြန်ပို့တာလေးလည်းလုပ်နေတဲ့အတွက်ရွှေလီနဲ့ကျဲကောင်မြို့တွေမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားနေရကိုပြန်လာနေကြတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ဖြစ်တဲ့ရွှေလီနဲ့ကျဲကောင်မြို့တွေမှာအထောက်ထားမဲ့နေထိုင်တဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်ဘက်ကဒီနေ့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေရပြန်ခြင်းသူတွေ၊နေအိမ်တီးခြားနေထိုင်ခြင်းမရှိတဲ့သူတွေ၊ကိုဗစ်ဆေးစစ်မှုလုံမထားတဲ့သူတွေ၊အထောက်ထားအပြည့်စုံမရှိတဲ့သူတွေကိုနေရပြန်ပို့မယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကြောင့်တရားဝင်အလုပ်လုပ်တဲ့အထောက်ထားလက်မှတ်မရှိသူအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။တရုတ်နိုင်ငံဘက်အလုတ်သွားလုံနေကြသူအများစုပြန်လာနေကြတယ်လို့ရွှေလီမြို့အခြေစိုက်တအောင်းလူငယ်ပရာဟိတရဲ့ဥက္ကဋ္ဌမိုင်ဦးလှိုင်အေးကပြောပါတယ
်။ပြန်တဲ့လူများတာအခုတော့လောလောဆယ်ပဲလို့ပြောဒီတရုတ်ပြည်ရောက်နေတဲ့သူတွေမှန်တယ်များတာ၃ပုံကိုတော့၂ပုံပြန်နေပြီအခုက၃ပုံလောက်ပဲကျန်ပါတကယ်အထောက်အထားပြည့်ပြည့်စုံစုံပြေဝတဲ့လူပါပဲဟွာကျန်ခဲ့တာပေါ့ဒီလက်လုံးလက်စားဓမ္မတာမလွယ်တော့
မြန်မာနိုင်ငံဘက်မှာကိုဗစ်ကူးစက်မှုအခြေအနေဆိုးနေတာကြောင့်နေဆက်ဂိတ်တွေကိုတရုတ်ဘက်ကပိတ်ထားသလိုသူ့နိုင်ငံထဲမှာလည်းစီကံတင်းကျပ်မှုတွေလုပ်နေတာပါမြန်မာနိုင်ငံဘက်ကအလုလာလုသူတွေအနေနဲ့တိုက်ခန်းတစ်ခုထဲမှာအများကြီးစုမနေရတာအပါအဝင်ကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်ဒီအချိန်နေမှာပဲမြန်မာနိုင်ငံသားအများအများစုပြီးနေထိုင်ကြတဲ့နေရာတချို့ကိုတရုတ်ရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပြီးနေထိုင်ခွင့်အထောက်အထားမပြနိုင်တဲ့သူတွေကိုညာရင်းချင်းပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ
်ရောက်ပေါင်း200ကျော်တို့အခုအစားအလဲအားလုံးလည်းမယူရဘူးအာရတာလေးတွေပဲပါသွားတယ်အာပြီးတော့သူရဲ့လက်စားတယ်အာသူအားလုံးထုတ်လို့မရဘူးဟာကမန်းကနာကိုညတကောင်ကျော်ကြီးနဲ့လာပြီးတော့တကားခေါက်တော့ရဲတွေကဒီ expert ကားတွေအများကြီးခေါ်ပြီးမှအာသူတို့ကိုဒီမြန်မာနယ်စပ်ဒေရဝင်ခိုးဖို့ပေါ့ဗျာဥပေးလိုက်တာအတီးလမ်းစေးပေးတာပေါ့တယောက်900ဟိုအဲ့လောက်ကြီးတော့မရှားနေတာကို
မြန်မာနိုင်ငံဘက်ကရောက်လာသူတွေမှာကိုဗစ်ရောဂါဇာတ်ရိုက်တွေ့နေရတာကြောင့်တရုတ်ဘက်ကတင်းကျပ်မှုတွေရှိနေတာပါတရုတ်နယ်စပ်မြို့တွေဖြစ်တဲ့ရွှေလီကျဲကောင်ဝမ်တိန်လွမ်းတောင်းကျန်ဖဲစားတဲ့မြို့နယ်တွေကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပိတ်ထားပါတယ်။တရုတ်လုပ်ငန်းရှင်တွေဘက်ကထုတ်ပြန်ထားတဲ့စည်းမျဉ်းတွေကိုလိုက်နာပေးဖို့ယူနန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြောင်းရွှေလီပရာဟိတဥက္ကဋ္ဌဦးစိန်တင်ကပြောပါတယ်
။တရုတ်နေကအခုလိုမျိုးအေးချင်းတိုင်တာတို့ဘာလို့မရှိသားတဲ့လူတွေစိတ်ကြိမ်ပုံထားရတယ်ဆိုတော့သူကတရင်ကပြင်တော့ဝင်ဖမ်းနေတယ်ဗျ။ဝင်ဖမ်းပြီးအဲ့လိုမျိုးလေသူကစီမံချက်ကလည်းအဲ့လိုပြင်ထားတာလေ။အကယ်၍တော့အေးချင်းအကုန်လုံးတိုင်ထားတဲ့ဆိုပြည်တော်ဝင်ကအကုန်လုံးညာအပြေတော့သူနဲ့ပုံထားတယ်ပွက်ထားတယ်ဆိုရင်တဲ့ုံနဲ့ပိတ်တယ်ဒီလေဓာမွေးသွားတယ်ဒီပုံလုံးလောက်တာညမကြီးကတော့သူကအမြဲတမ်းသူက24နာရီတောင်ဆက်လုပ်ဘူးသူလည်းသူတို့ပတ်ပြီးတော့သူတို့ရှာတယ်လုပ်နေကြတာ
ကိုဗစ်တက်တရလိုင်းကြောင့်မြန်မာနိုင်ငံမှာကူးစက်သူနဲ့သေဆုံးသူများပြားလာတဲ့အတွက်တရုတ်ကဇူလိုင်လ12ရက်နေ့ကစပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုရက်အကန့်အသတ်ရှိပိတ်ထားခဲ့ပါတယ်ဒါကြောင့်နှစ်နိုင်ငံကုန်သွယ်ရေးကလည်းလုံးဝရပ်ဆိုင်းနေပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ KIA ထိန်းချုပ်ရာကချင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုအခြေအမြင့်ဖြစ်ပေါ်နေတဲ့အခြေအနေကိုပြောပြပါဦးမယ် KIA ရဲ့ပညာရေးကျောင်းနေတရှိရာမန်ဂျာယာမှာကိုဗစ် -19 ကူးစက်သူဟာအခုဆိုရင်320ကျော်အထိရှိလာနေပြီဖြစ်ပါတယ်လောလောဆယ်မှာကတော့ကိုဗစ် -19 ပိုးတွေ့လူနာမရှိတဲ့လိုင်ဇာဒေသဘက်မှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုနေ့စဉ်ဆောင်ရွက်ပေးနေကြောင်း KIA တာဝန်ရှိသူတွေကပြောပါတယ်ရန်ကုန်ကလာတဲ့ KIA ဒေသကကိုဗစ်ကူးစက်မှုအခြေအနေအကြောင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
KIA ကချင်းလွတ်လပ်ရေးအဖွဲ့ပညာပေးဘူဌာနဖြစ်တဲ့တရုတ်မြန်မာနယ်စပ်မိုက်ဂျာယာမြို့မှာဒီလပထမဘက်ကကျောင်းသားတွေကြားကိုဗစ်ကူးစက်မှုတွေစတင်တွေ့ခဲ့တာပါစတင်တွေ့ခဲ့တဲ့ချိန်မှာ2ဦးရှိခဲ့ရာထပ်မံစစ်ဆေးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့ကူးစက်သူ100နီးပါးရှိလာခဲ့ပြီးလက်ရှိချိန်မှာတော့300ကျော်တိစစ်ဆေးတွေ့ရှိထားတဲ့အကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူပုံမူကြီးနော်ဘူးကပြောပါတယ
်ကိုနိုင်ငံမှာရှိတဲ့ဒီစတင်ကျောင်းတွေပေါ့နော်စတင်နေတဲ့ place ကြီးမှာကူးစက်တာရှိသွားတယ်ခုလက်ရှိပေါ့နော်ကူးစက်သူများကတော့အလုံးကတော့320ကျော်ရှိသွားတယ်ခင်ဗျာ
လက်ရှိအခြေအနေမှာမိုက်ဂျာယာမှာကိုဗစ် -19 ကူးစက်လူနာတွေတွေ့ရှိထားတာကြောင့်ကာဝယ်ဆေးထိုးတာတွေကိုရပ်ဆိုင်ထားပါတယ်။လိုင်ဇာမြို့ပေါ်မှာတော့နေ့စဉ်ကာဝယ်ဆေးထိုးပေးနေတဲ့အကြောင်းပုံမူကြီးနော်ဘူးကဆက်ပြောပါတယ
်။ကာဝယ်ဆေးကတော့ကူးစက်လူနာတွေရတဲ့အချိန်ကာလမှာတော့ကျွန်တော်ခဏရပ်ထားပါတယ်။ဒါကြောင့်လဲဆိုတော့ကာဝယ်ဆေးထိုးတာနဲ့သူ့လူဝဲလုပ်နေကြလို့အဲ့ဒါကိုကျွန်တော်တို့ကဖိတ်ထားတာရှိပါတယ်။
မိုင်ဂျာယန်ဒေသမှာကိုဗစ် -19 ဒီပီလူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာလိုင်ဇာဘာဝင်ပြင်ပဒေသတွေနဲ့သွာလာကန်သက်သားတွေကြောင့်ဖျားကြောင်ဆရာတွေမှာလူစုလူဝေးဓာတ်တွေကိုပိတ်ထားခဲ့ပါတယ်ဒီလိုသွာလာကန်သက်လိုက်တဲ့အတွက်ဒေသခံတချို့နဲ့မိုင်ဂျာယန်ဒေသကပါကထောင်ဒုက္ခသည်စခန်းမှာစားနပ်ရိက္ခာခက်ခဲတချို့ရှိလာတာကြောင့်ဒေသတွင်းလူမှုကူညီရေးအဖွဲ့တွေကစံစီစားနဲ့အသားဘူးတွေဝင်ကထောက်ပံ့တာတွေရှိခဲ့ပါတယ်ဒေသတွင်းကူညီသူတွေကတော့ကိုဗစ်ကူးစက်မှုမြင့်တက်လာရင်ယောဂကူးစက်မှုကရေရှည်ဖြစ်နေရင်ဗမာမြေကြီးနာစားတဲ့မျိုးကြီးတွေနဲ့ဆက်သွယ်ပြတ်နေတာကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးအတွက်အခက်အခဲဖြစ်လာမှာကိုစိုးရိမ်နာတွေရှိနေပါတယ်မိုင်ဂျာယန်ကလူမှုကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ One Bounding Tree လူထုအလင်းကူညီစောင့်ရှောက်ရေးအဖွဲ့ကဒေါ်မေရီတွန်ကတော့လက်ရှိဖြစ်နေတဲ့အခြေအနေကိုထိန်းချုပ်ရနိုင်မယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ
်ဒီကိုဗစ်ကော်မတီနဲ့ပတ်ဆိုင်ရသည့်အေအိုတို့ရဲ့ထိန်းချုပ်ရေးလေကတော့တက်နိုင်ဆုံးအကောင့်ဆုံးလက်ဆောင်များကြောင့်ရရဲဒီရှိတဲ့ဒီ systematically ဖြစ်တဲ့အလုပ်ပဲဆိုတော့ဘာမှမထိန်းချုပ်သွားနိုင်မယ်လို့ကျွန်မအဲ့လိုထင်ပါတယ
်ခင်ဗျာ KIO ကတော့ကူးစက်မှုတွေမြင့်တက်နေတဲ့မိုင်ဂျာယာမှာအောက်ဆီဂျင်ဆက်ယုံတည်ဆောက်ဖို့ပြင်ဆင်ထားတဲ့အကြောင်းပြောပါတယ်လက်ရှိအခြေအနေမှာမိုင်ဂျာယန်မှာကိုဗစ် -19 ဒီပီလူနာ300ကျော်ရှိနေပြီးမိုင်ဂျာယန်ဒေသကပါကထောင်ဆေးဘေးဒုက္ခသည်စခန်းမှာလည်းကိုဗစ်ဒီပီလူနာ6ဦးကိုတွေ့ရှိထားပါတယ်။လိုင်ဇာမြို့မှာတော့မြို့ရင်းကဒေသခံတွေကြားမှာပိုးတွေ့လူနာမရှိပဲပြင်ပကနေလိုင်ဇာကိုဝင်ရောက်လာသူ20လောက်မှပိုးတွေ့ထားပြီးနောက်ဆုံးမှဒီပီလူနာ6ဦးကိုသာကုသပေးနေရတဲ့အကြောင်း KIO ရဲ့ကိုဗစ် -19 ကာကွယ်တားဆီးနေနေကော်မတီကတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ် -19 ကူးစက်လူနာတွေ့ရှိလာတဲ့နောက်မှာလိုင်ဇာမြို့မှာတော့ဒီလ9ရက်နေ့ကနေစတင်ပြီးမြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မိုင်ဂျာယန်မြို့မှာလည်းဒီလ10ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်မှုတွေဆောင်ရွက်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာတော့မြို့နယ်10မြို့မှာကိုဗစ် -19 ကူးစက်လူနာတွေရှိနေပြီးဒီလ13ရက်နေ့ကစတင်ပြီးမြစ်ကြီးနားနဲ့ဗမာမြို့နယ်တွေကို Stay at Home အိမ်နေတွေကနေအပြင်မထွက်ဖို့သတ်မှတ်ထားပါတယ်ခင်ဗျာ။
ကိုတင်ထိုက်ကိုပြောပြပေးခဲ့တာပါခဏခုဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့အာဇာနည်နေ့အကြောင်းကိုပြောပြပါမယ်ဒီကနေ့ကြာရောက်တဲ့84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့အာဇာနည်ပိမာမှာကျင်းပခဲ့ပေမဲ့ဒေါက်ဆန်းစုကြည်အပါအဝင်အာဇာနည်ကြီးတွေရဲ့မိသားစုဝင်တချို့တက်ရောက်ခြင်းမရှိပါဘူးရန်ကုန်အပါအဝင်မြို့အတော်များများမှာပြည်သူတွေကအာဇာနည်နေ့အထိတ်အမှတ်ခြိတက်ပြီးလွမ်းသူပန်းခွေချတာဟွန်းတန်ရှည်တီးပြီးအလေးပြုတာတွေပြုလုပ်ခဲ့ကြပါတယ်တချို့နေရာတွေမှာအာဇာနည်နေ့အထိတ်အမှတ်လုပ်ဖို့ဖမ်းဆီးခံရသူတွေလည်းရှိပါတယ်နိုင်ငံတော်ကအာဇာနည်နေ့ကျင်းပကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုတော့အလေးမာကပြောပြပါမယ်ခင်ဗ
ျစစ်တပ်အာဏာသိမ်းအုပ်ချုပ်နေချိန်နဲ့ကိုဗစ်ကရောဂါဖြစ်နေချိန်စစ်ကောင်စီက84နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုအကျဉ်းယုံသာကျင်းပခဲ့တယ်လို့ပြောနိုင်ပါတယ်နိုင်ငံတော်အခမ်းအနားအဖြစ်ရန်ကုန်မြို့အာဇာနည်ပိမာမှာကျင်းပတဲ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးနိုင်ငံခြားတန်တမန်တွေတက်ရောက်တာမရှိခဲ့ပါဘူးစစ်ကောင်စီဘက်ကလည်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဦးကိုကိုသာတက်ရောက်ဂါရဝပြုခဲ့ပါတယ် NLD အစိုးရအလက်ထက်ကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ဂါရဝပြုခဲ့ပေမဲ့ဒီနေ့မှာတော့တက်ရောက်ခြင်းမရှိပါဘူးနိုင်ငံသားတရင်းလောက်တွေကိုလည်းတရင်ယူဖို့ဖိတ်ကြားတာမရှိခဲ့ပါဘူးအာဇာနည်ကောင်းဆောင်ကြီးတွေကဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကြီးအတချို့ရဲ့မိသားစုတွေမတက်ရောက်ပဲလွမ်းသူပန်းခွေချတာကိုတော့စစ်တပ်ပိုင်းမျှော်ရည်ရုပ်သံမှာထုတ်လင်းပြသပါတယ်ဗိုလ်ချုပ်အောင်ဆန်းရဲ့မိသားစုကိုစားရန်ကုန်စီပင်ဌာနမှူးဒေါက်တာတိုးအောင်ဆိုသူလွမ်းသူပန်းခွေချပါတယ်။အာဇာနည်နေ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားခံရပေမဲ့ကျန်းမာရေးအခြေအနေကြောင့်မတက်ရောက်ဖြစ်ခဲ့ဘူးလို့တခင်မြရဲ့သားဖြစ်သူဦးရဲမြအောင်က VOA ကိုပြောပါတယ်
။ဒီလိုအာဇာနည်ဝါဝါကြီးဖြစ်နေကြီးလို့မကောင်းဘူးကွာ။ကြီးလို့မကောင်းဘူး။ကြီးလို့မကောင်းတော့အာဇာတော်ဖို့အစီအစဉ်မရှိဘူးလေ
။ဟုတ်ကဲ့
။အဲ့ဒါလည်းလို့ပေါ့။ဇူလိုင်15ရက်လောက်ကနေပြီးတော့အဲ့လမ်းပြီးအကြောင်းကြားတယ်ဆိုတော့မတက်နိုင်ဘူးအဲ့တော့တက်ဖို့ကကညီမကိုလှုပ်ဖို့ကြောက်တယ်အကကျမဒီတော့ကျိုးလို့ပေါင်ကျိုးတာစီးကြောင်းကြီးထက်တာကသူကလည်းအဆင်မပြေဘူးနော်အဲ့တော့အမျိုးသမီးလှုပ်ဖို့ကြောက်တယ်လည်းအဲ့မျိုးသမီးကလည်းသူကနားလေစီးတော့သူလည်းဆိုရင်တော့ဒီချိန်မှာအပြင်မထွက်တာအကောင်းဆုံးပဲလေ
ကိုယ်တိုင်မတက်ရောက်နိုင်တဲ့အတွက်စစ်ကောင်စီရဲ့အာဇာနည်နေ့ဖြစ်မြောက်ရေးကော်မတီကိုဖုံးဆက်ပြီးကိုစားလွမ်းသူပန်းခွေချပွေဖို့ပြောခဲ့တယ်လို့ဦးရဲ့မြောင်ကပြောပါတယ်။ပူကြောင်အောင်ဆန်းဥပဝင်းတခင်များနဲ့ရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေဒီနေ့နိုင်ငံတော်အခမ်းအနားကိုတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီနေ့အာဇာနည်နေ့မှာအာဇာနည်ကြီးတွေနဲ့ပတ်သက်တဲ့ရန်ကုန်မြို့ကဝင်ကြီးများရုံပူကြောင်ပြတိုက်စတဲ့နေရာတွေကိုလည်းပိတ်ထားသလိုအဲ့ဒီနေရာတွေရဲ့အနီးကတဝိုက်စစ်တပ်ကလုံခြုံရေးယူထားတယ်လို့ရန်ကုန်မြို့ခံတွေကပြောပါတယ်။စစ်ကောင်စီတို့သတင်းစာရေးရဲ့မျက်နှာဖုံးမှာတော့ ဘူဂျုံအောင်ဆန်းအပါဝင်အာဇာနည်ကြီးကိုဦးရဲ့ဓာတ်ပုံတွေကို84နှစ်မြောက်အာဇာနည်နဲ့အထိမ်းအမှတ်ဖြစ်ဖော်ပြပါတယ်အာဇာနည်ကြီးတွေကြဆုံးချိန်မနက်10:38မိနစ်မှာတချို့ကကာဟွန်တီဂုံပြူတာလမ်းသွားတချို့ရပ်ပြီးဥညွတ်အလေးပြူတာမျိုးတွေရှိခဲ့ပါတယ်ဆရာနာသိမ့်မှုစန့်ကျင်သူတွေကတော့ဒီနေ့ဆန္ဒပြပွဲတွေကိုအာဇာနည်နေ့အတွက်ရည်ရွယ်ချီတက်ခဲ့ကြပါတယ်ရန်ကုန်မှာပြစ်ခတ်ဖြိုခွင်းမှုတွေရှိခဲ့ပြီးတချို့ဖမ်းဆီးခံခဲ့ရပါတယ်တာကေတာမြို့ကနေကဆန္ဒပြစစ်ကြောင်းမှာဖမ်းဆီးခံရသူတွေရှိသလိုမနက်ပိုင်းကလှိုင်မြို့နယ်ဗဟိုလမ်းမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြစစ်ကြောင်းကိုစစ်ကား၈စီးလောက်နဲ့ရောက်လာပြီးပြစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်လူတဦးဖမ်းဆီးခံရတယ်လို့ဒီနေ့တပိတ်ဦးဆောင်သူတို့က VOA ကိုပြောပါရယ်
။ကျွန်တော်မနက်ပိုင်းကတော့ကျွန်တော်လှိုင်မြို့နယ်ရဲ့မှာအကြောင်းပြောဟိုဗဟိုလမ်းပေါ်မှာကျွန်တော်တပိတ်တို့တည်တဲ့အချိန်မှာကျွန်တော်ဟိုစစ်ရင်ရပေါ့နော်ကျွန်တော်ကား၈စီးနဲ့ကျွန်တော်ဆက်ပြီးအလုံးကြီးနဲ့ဝင်ရှိပြီးဖမ်းလာ
မုံရမြို့မှာလည်းဒီကနေ့မှာဘိုးကျုံလန်းမြို့လယ်မိပွားရင်ထိချီတက်ဆန္ဒပြခဲ့ကြသလိုအာဇာနည်တွေအတွက်အလေးပြုတာဟွန်းတန်ရှိတီးတာတွေပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရေဦးမြို့ကကြာပန်းအဝိုင်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဇူလိုင်လ9ရက်ညပိုင်းကကင်းလှည့်ရဲကမိုင်းခွဲတိုက်ခိုက်ခံရမှုမှာကြာဆုံးသွားခဲ့တဲ့ပြည်သူတို့အတွက်ဒီကနေ့အာဇာနည်နေ့အထိမ်းအမှတ်ပန်းခွေချထားတာကိုရဲတွေသွားရှင်းလင်းလာမှာပောက်ကွဲခဲ့တာဖြစ်ပြီးရဲနှစ်ဦးထိခိုက်ဒဏ်ရာရထားတယ်လို့ဒေသခံတို့ကပြောပါတယ်
။အဲ့မှာနှစ်ယောက်ထိသွားတာပေါ့။တစ်ယောက်ကတော့ဒီရဲအုပ်လို့ကြား။တစ်ယောက်ကတော့အဲ့ဒီရဲအုပ်ကတော့တော်တော်ဒဏ်ရာပြင်းတယ်လို့ပြောတယ်။ဘုံသာသေးအောင်ပါလေ။အဲ့ဟာအဲ့တေဝါးတဲ့အဲ့လူမိသနသမားလေးတေဝါးတဲ့နေရာမှာပဲချထားတာ။
ဒီကနေ့84နှစ်မြောက်အာဇာနည်နေ့မှာရန်ကုန်မန္တလေးကလေးမုံရွာဒဝဲစတဲ့နိုင်ငံအနှံကမြို့တော်တော်များများမှာဆရာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြသလိုအာဇာနည်နေ့အထိမ်းအမှတ်လွမ်းသူပန်းခွေချပြီးအလေးပြုတာဟွန်တန်ရှိတီဗီညင်သက်အလေးပြုတာတွေကိုအကျဉ်းချုပ်လုပ်ခဲ့ကြပါတယ်ရှင်
။အလေးမှာပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကဆီဘေးရှောင်ဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့အကူအညီတွေရောက်နေတဲ့အကြောင်းကိုပြောပြပါမယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယွမ်နိစီယာကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မြို့မှာရောက်နေပါတယ်။ COVID-19 ကာကွယ်ရေးအတွက်တကူရေး3အကာအကွယ်ပစ္စည်းကိရိယာအပါအဝင်ကုညီထောက်ပံ့ရေးပစ္စည်းတွေကိုမနေ့ပြန်ကစပြီးတော့စပွေပေးမယ်လို့ယွမ်နိစီယာကသတင်းထုတ်ပြန်ထားပါတယ်။မြို့ပေါ်မှာရှိနေသူတွေတွင်မဟုတ်ဘဲမင်းတပ်မြို့ပြင်ကစစ်ဘေးရှောင်တို့နေကြသူတွေကိုလည်းအကူအညီပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညူကပြောပြမှာပါခင်ဗျာ
စစ်တပ်နဲ့ချင်းပြည်ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခသည်တွေနေရာပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ယင်တန်းမင်းတပ်မြို့ကိုဇူလိုင်လ17ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလာရောက်ပြီးတော့အကူအညီတွေနှက်ဖြန်ကစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်ဒီအချိန်ညနေပတ်သက်လို့မင်းတပ်မြို့ဒုက္ခသည်တွေကိုလက်ခံထားတဲ့မြို့မကက်သလစ်ဖခင်ကFather Ushet ထံကအခုလိုပြောပါတယ
်အေးလောလောဆယ်ကတော့သူတို့လည်းနမ်းမီကြလောက်ဒီမြို့ပေါ်မှာကျွန်တော်တို့လက်ခံထားတဲ့မိသားစုတွေကိုကူညီဖို့ကျွန်တော်တို့လည်းအဆန်းအနေနဲ့လာတဲ့သဘောသူတို့ပြောပြပါတယ်
COVID-19 ကာကွယ်ရေးအတွက်တကူရီသုံးအကောက်ွယ်ပစ္စည်းကိရိယာတွေအပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနက်မှာတာပိုလင်တွေခြံောင်တွေဖျားတွေစောင့်တွေမိဖို့ကြောင့်သုံးပစ္စည်းတွေနေအောင်ကြီးစွန့်ရင်သုံးမြေရင်တွေကိုမနေ့ပြန်ကစပြီးတော့ရတဲ့တင်းတစ်ပတ်လုံးကူညီထောက်ပံ့ဖြန့်ပြူးသွားမယ်ဆိုပြီးတော့ UNHCR ကထုတ်ပြန်ပါတယ်လူရေ 9,000 နဲ့ညီမျှတဲ့အိမ်အောင်စု 1,000 အတွက်ကူညီပစ္စည်းတွေပေးနိုင်ဖို့မျှော်လင့်ကြောင်းလဲ UNHCR ရုံးရထုတ်ပြန်ချက်မှာဖော်ပြပါတယ်ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေရဲ့လူအချက်တွေနဲ့စိုးရိမ်မှုတွေကိုပုံမူသိရှိဖို့ရရလူလူတွေအပြင်ဘာသာရေးအုပ်စုကကိုယ်စားလှယ်နဲ့တွေ့ဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မင်းတပ်မျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံကျစ်စီနေတဲ့ကလည်းရောက်ထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက် UNHCR ကပထမဆုံးအကြိမ်အခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါတယ်။အခုဒီမင်းတပ်မျိုးမှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့ COVID စီးကမ်းတွေနဲ့အညီဖြန့်ဝေဖို့သဘောတူထားတယ်လို့ UNHCR ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့သူတွေကပြောပါတယ်။မင်းတပ်မျိုးပေါ်မှာဒုက္ခသည်စကန်ဆယ်ခုဖွင့်လှစ်ထားခဲ့ပေမဲ့လူနည်းစုကသာလာရောက်ခိုလုံနေကြပါတယ်။အများစုကတော့မင်းတပ်မျိုးပြမှာရှိတဲ့ကျွေးရွာတွေမှာထွက်ပြေးတင်းရှောင်ခိုလုံနေကြတာပါ။အခုလိုကျွေးရွာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေကလည်းအကူအညီတွေကိုမျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်စကန်စီမံခန့်ခွဲမှု main committee တာဝန်ရှိသူတူကအခုလိုပြောပါတယ်
။ကျွန်တော်တို့သိရတာကစကားစပတ်ကကွန်ဒီချက်တို့တင်နေစကားစပတ်ကခုမပြူပေးဘူးပေါ့နော်။ရွာကတိကိုလာဖို့ကိုခုမပြူပေးဘူးလို့ပဲကျွန်တော်တို့သိရပါတယ်။
ယူအန်အစီအဘက်ကတော့ကြေးရော်တွေမှာတင်းရှောင်နေရတဲ့ဒုက္ခတွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိပပမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုအထောက်ပံ့တွေပေးဖို့ကတိပြုတယ်လို့ပဲထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီစစ်ကြီးရဲ့ဆန္ဒပြသူတွေကိုဧပြီလ24ရက်နေ့ကဖမ်းဆီးခဲ့လို့မြို့ကန်တွေကပြန်လွှတ်ပေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကျော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းသက် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့ထိနှစ်ဖက်အပြစ်ခတ်ရက်စဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီတပ်တန်းပြည့်ချိန်မှာဇူလိုင်20ရက်နေ့ထိကိုပြည့်ရဖို့တပ်တန်းထပ်တိုးခဲ့ပါတယ်။မြို့ကန်တွေနေရာပြန်လာနိုင်ဖို့အပြည့်အဝသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးစိုးရိမ်နေတဲ့မြို့ကန်အနည်းစုပဲနေရာကိုပြန်လာခဲ့ကြပါတယ်။မင်းတပ်မြို့မှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြို့ကန်တွေဟာနီးစပ်ရာတောတောင်ကြီးရော်တွေမှာခိုလုံနေရသလိုမင်းတပ်မြို့နဲ့နေမည်နီးစပ်တဲ့မြို့တွေအထိပါစစ်ပီးရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့သတင်းတော်မှတ်စုအစီအစဉ်နဲ့စပါမယ်။ပြည်ရင်းမှာကိုက်ယောဂကုဆဲခံရသူအတီးပြုတ်လူနာနဲ့တည်ဆုံးသူဥယေစိုးရင်စရာကောင်းလောက်အောင်များလာနေတဲ့ကိုဗစ်တတိယလိုင်းတန်းကိုလူနာတွေခက်ခက်ခဲခဲရင်ဆိုင်နေကြရပါတယ်။ဒီအထက်မှာနေမကောင်းသူအတော်များများခန္ဓာကိုယ်ထဲမှာအောက်ဆီဂျင်ပမာဏကျလို့လူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်ကလည်းကြီးမားနေပါတယ်။လူနာတွေလိုအပ်နေတဲ့အောက်ဆီဂျင်ကိုပရဟိတလူမှုကူညီရေးအသင်းတွေဖြည့်ဆည်းဆောင်ရွက်ပေးနေပေမဲ့လုံလုံလောက်လောက်ရရှိဖို့ခက်ခဲလာပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်တတိယလိုင်းမှာအတီးပြုတ်လူနာနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်အရေးပေါ်လိုအပ်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျာ
။ကိုဗစ်အတီးပြုတ်လူနာနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်အလုံးလောက်မရရှိတဲ့ပြဿနာဟာနိုင်ငံတဝန်းကာယောဂကူးစက်မှုများနေတဲ့ဒေသတိုင်းလူလုံးမှာရင်ဆိုင်နေရတာပါ။အောက်ဆီဂျင်လိုအပ်ချက်ဟာဆေးရုံဆေးကနဲ့ပရဟိတလူမှုကူညီရေးအသင်းတွေအများဆုံးရှိနေတဲ့ရန်ကုန်မြို့မှာတောင်လိုအပ်သူတိုင်းရနိုင်မှုခက်ခဲနေပါတယ်။ငွေကြေးယူပြီးအောက်ဆီဂျင်ဖြည့်ပေးတဲ့စက်မှုဇုံတွေရှိအစုလိုက်တန်းစီစောင့်ဆိုင်နေတာတွေလူမှုကူညီရေးအသင်းတွေကနေအောက်ဆီဂျင်အခမဲ့ရနိုင်မှုကြိုးပမ်းနေရသူတွေနေ့စဉ်နဲ့အများရှိနေပါတယ်။လူနေထူထပ်ပြီးဆေးရုံအလုံးသမားအများစုနေထိုင်ရာလှိုင်းတာယာမြို့မှာလည်းလူနာတွေကျန်းမာရေးကုသမှုခံယူဖို့ခက်ခဲနေပါတယ်လူနာတွေကိုဆေးရုံဆေးကမ်းသွားပို့ရင်လက်မခံပဲကိုယ့်ရဲ့နေအိမ်မှာသာနေစေဖို့ပြန်လွတ်တာတွေကြုံနေရပြီးအောက်ဆီဂျင်ပြတ်လပ်ပြီးသေဆုံးသူတွေများလာတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဇီဝိတပရဟိတဥက္ကဋ္ဌဆရာတော်ရှင်ကောသလကမိန့်ပါတယ
်ဖုန်းဖုန်းတော့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိရာဒီစစ်ကောင်စီဒီဖုန်းဖုန်းတော့ဖုန်းဆက်ပြီးရောပေါ့နော်ဒီလူမျိုးတွေကိုဆောင်ရွက်ပေးဖို့ဝိုင်းဝန်းပြီးတော့ကူညီချဖို့ဖုန်းဖုန်းတော့ပြောဆိုတဲ့အခါမှာသူတို့ကနေပြီးတော့ဒီဆင်းရုံအုပ်ကိုပဲလွဲတာပေါ့နော်ဆင်းရုံအုပ်ကိုဖုံးပြန်စပြန်တော့ဆင်းရုံအုပ်ကဘာကိုပြောလဲဆိုရှင်ဒီအထက်ကဘာမှညွန်ကြားတာရေမရှိတဲ့အတွက်ကြောင့်သူတို့ဒီလိုမျိုးဘာမှလုပ်ပြီးလို့မရဘူးဆင်းရုံစီကန်းနေသွားတဲ့အခါမှာလည်းဒီအနှံ့ပြောက်တဲ့အတက်ရှူချက်တဲ့ဆိုလို့ရှင်လူနာကိုအချမခံဘူးပြန်ခေါ်သွားဖို့ပဲနောက်ပြန်လဲဖို့ပဲအဲ့လိုမျိုးဒီဖုံးဖုံးတို့ရဲ့မျက်စိရှိမှာပဲအောက်ဆီဂျင်မရမနဲ့တည်သွားတဲ့ဟွာတွေကိုမနှဲတော့ဘူးခုလည်းဖုံးဖုံးတို့ကအောက်ဆီဂျင်တွေလိုက်ပြီးတော့ခုလိုက်လုပ်ပေးနေရတော့တော်တော်များများဆဲုံနေရလဲပိတ်ထားတယ်ဘယ်လိုကြောင့်ပိတ်ထားလဲတော့မသိဘူး
တည်ဆုံးသူအရေးအတွက်စိုးရင်ရလောက်အောင်များနေတဲ့ကလေးမျိုးမှာအရင်ကတည်းကအောက်ဆီဂျင်ရနိုင်မှုဟာခက်ခဲနေပါတယ်အရင်ကမုံရွာနဲ့မန္တလေးမြို့တွေထိအောက်ဆီဂျင်ဘူးတွေကိုလူမှုကူညီရေးပရဟိတလုပ်ပေးနေသူတွေတွားယူပေးခဲ့ပေမဲ့အဲ့ဒီမြို့တွေမှာလည်းရဖို့ခက်ခဲနေသလိုကလေးမြို့မှာဆိုလည်းအောက်ဆီဂျင်ဖြည့်ပေးနိုင်တဲ့နေရာမရှိသလောက်ဖြစ်နေတယ်လို့ရွှေညီကိုပရဟိတအသင်းကဥချစ်စော်ကပြောပါတယ
်ကျွန်တော်မန္တလေးမှာလည်းတန်းစီနေရတယ်ဗျလူနာပြောလေတယောက်ကိုဘလောက်ဘလောက်ပြီးတော့တန်းစီခိုင်းနေရတယ်ဗျအရင်ကတည်းကတော်တော်ကိုကြက်တယ်ဗျအရင်ကဆိုတရားအိတ်နဲ့ကျန်ထလာနိုင်တယ်အခုမန္တလေးမှာဟို၃ရက်ရှိကြတယ်ကျွန်တော်တို့ထားတဲ့ကားဟာဘူး50ကျော်လို့တောင်မှတည်ပြရသေးတယ်။ဒီမှာပြောရရင်တော့ဒီဆုံးမှုဒီဆုံးမှုကြတာပါပဲ။အော်ဒီဂျင်လုံလောက်မှုများလို့ကျွန်တော်တို့မှဟုတ်တယ်တချို့ဘုံဘူးလို့ပြီးတောင်မှမပြီးနိုင်တော့ဘူးလားပေါ့တော့ကျွန်တော်ကလည်းမရှိရခါကြဘယ်လိုမှလုပ်ပြလို့မရဘူး။ဟိုရှိတဲ့များတော့အကုန်စမ်းစစ်ကြတဲ့ဦးရဲ့ပုံဖြစ်ပြီးရရတယ်လို့ပေါ့ကျွန်တော်တို့အဲ့လိုဆောင်ရွက်ပြရတယ်ဗျ။
တချို့ဆိုမနက်ကနေညမိုးချုပ်တဲ့အထိအောက်ဆီဂျင်ပြန်ဖြည့်နိုင်မယ့်နေရာတွေကိုလိုက်ရှာနေကြရတာပါဒီအချိန်တွေမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့လက်ရှိအနေအထားမှာအောက်ဆီဂျင်လုံလောက်လောက်ရှိပါတယ်လို့ပြောကြားခဲ့ပါတယ်တချို့ကဆိုရင်လို့အောက်ဆီဂျင်ကိုကြိုတင်ဝယ်ယူထားတာမျိုးရှိသလို တချို့ကမတမာတဲ့နည်းနဲ့လှုပ်ဖို့ကြိုးစားနေတာတွေနိုင်ငံရေးအမြတ်ထုတ်နေတာတွေရှိတယ်လို့ပြောကြားခဲ့တာကိုစစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်။အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်လို့ပောက်ကလစ်ကပိုင်းဆေးရုံတွေမှာတဦးချင်းအောက်ဆီဂျင်မှုတွေလာဖြည့်နေတာမဖြည့်ပေးဘဲအဓိကလှုပ်နေတဲ့ဆေးရုံဆေးကနေအတွက်သာဖြည့်ပေးဖို့ကန့်သတ်ထားတယ်လို့စစ်ကောင်စီပြောခဲ့ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြီးခဲ့တဲ့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစပြီးရန်ကုန်တိုင်းထဲကတုတ်တန်တွေမှာမိတ္တကြိုဖို့စောင့်ဆိုင်းနေတဲ့အလောင်းတွေအရင်ကတည်းဆယ်ဆလောက်ပိုများလာပါတယ်။သေဆုံးသွားသူတွေအားလုံးကိုဗစ်ရောဂါကြောင့်လားဆိုတာအတိမပြုနိုင်ပေမဲ့ကိုဗစ်တတိယလိုင်းဖြစ်နေချိန်သေဆုံးသူမိတ္တကြိုရတဲ့နှုန်းကစိုးရင်စရာကောင်းလောက်အောင်ကိုတိုးလာနေတာပါ။ရေဝဲတုတ်တန်မှာမိတ္တကြိုဆက်3လုံးရှိပေမဲ့အခုရောက်လာတဲ့လူတွေအလောင်းတွေကိုနေချင်းပြီးတကြိုဖို့ပရာဟိတအဖွဲ့တွေတနေ့ကုန်တန်းစီပြီးစောင့်ဆိုင်းနေရတဲ့အခြေအနေကိုရန်ကုန်တိုင်းပရာဟိတကွန်ရက်ကကိုလေးမြတ်ကပြောပါတယ
်။နေရနဲ့တစ်ခါတည်းတကြိုတာတွေကတော့များနေတယ်ခင်ဗျ။ဘာပဲဆိုကျွန်တော်တို့ကပေါ့ဒီကိုဗစ်တောက်ွင့်မလာတဲ့ဘဝဆိုကျွန်တော်အတင်းရနေပြီးတည်ပြီးရလမ်းကြောင်းအကြောင်း30လောက်ရှိတယ်။အခုဆို50ကျော်သွားပြီ။မနိုင်တော့တဲ့အခြေအနေဖြစ်နေတယ်ဗျာ။အတင်းလာနေလို့တိုက်ကြတယ်လို့လုံးလည်းငင်းတော့လာတယ်လည်းရှိနေတယ်။လောကကားနဲ့လူငယ်နဲ့မလောက်တော့လို့ဘာရောလည်းစုံမလည်းမတည်ကျွန်တော်ကတော့တည်ပြီးရတယ်။ကျွန်တော်အတင်းရ50ကျော်ဆိုရင်အခုအတင်းပေါင်းမှမယ်ဆိုရင်ဒီဝိတောက်တော်တစ်ခုတည်းနဲ့ကျွန်တော်ခမကြီးလို့200ကျော်မှတင်တယ်လောက်ဒီဝိတောက်တော်တစ်ခြားချီစုလို့ထိန်မြင်လို့ဘာဒီကိုတော့ကြောင်းလို့
လူနာအတော်များများအသက်ရှူကြပြီးအောက်ဆီဂျင်ပမာဏကျတဲ့အတွက်အောက်ဆီဂျင်ဘူးတွေအရေးပေါ်လိုအပ်နေကြပေမဲ့ဆေးရုံဆေးကနေမှာကအစအောက်ဆီဂျင်မလုံလောက်တဲ့ပြဿနာဖြစ်နေတာပါကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတို့ကပတ်ဝန်းကျင်ကြတဲ့ကျန်းမာရေးဝန်ထမ်းနဲ့စေတနာရှင်လှုပ်အားပေးတော်တော်များများဟာဆရာနာတိတ်နာကိုကန့်ကွက်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြတာပါယောဂတန်တရားရှိသူတိုင်းမှာကိုဗစ်ယောဂပိုးရှိမရှိအရင်ကစစ်ဆေးတာတွေလုပ်ခဲ့ပြီးအတီးပြုတ်နိုင်ခဲ့ပေမဲ့အခုအခါမှာတော့တန်တရားရှိသူလူနာတိုင်းကိုစစ်ဆေးနိုင်ဖို့ခက်ခဲနေပါတယ်။ယောဂတန်တရားနဲ့ဆေးရုံဆေးကမရောက်ဘဲကိုယ့်ရဲ့နေအိမ်မှာသာအောက်ဆီဂျင်အရေးပေါ်လိုအပ်ပြီးအသက်သေဆုံးရသူတွေကိုလည်းယောဂစစ်ဆေးတာမလုပ်နိုင်တော့ပါဘူး။ကျန်းမာရေးဝန်ကြီးဌာနကအတီးပြုတ်နိုင်တဲ့ကိုဗစ်လူနာပမာဏတဲ့မြေပြင်မှာယောဂရန်ခံရသူတွေပုံများနေတယ်လို့ကျမ၏ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းဇူလိုင်လ14ရက်နေ့က VOA ကိုပြောကြားခဲ့ပါတယ်။ကူးစက်မြန်ပြီးသေဆုံးတို့နေတဲ့ပြည်တွင်းကိုဗစ်တတိယလိုင်းမှာလူနာတွေရဲ့အောက်ဆီဂျင်လိုအပ်ချက်တော်တော်များလာတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မဆုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုလည်းတင်ပြပေးပါဦးမယ်ခင်ဗျာရာသီပေါ်တည်တည်ဝလံဟင်းသင်းဟွေတွေအဝယ်မရှိတော့တာကြောင့်လက်သမားတွေဈေးကွက်ရှာနေကြပါတယ်ဆရာနာတိတ်မှုနောက်ပိုင်းအထွေထွေကုန်စည်နှုန်းတက်လာတာကြောင့်ဓာတ်ပြေဩဇာအပါအဝင်စိုက်ပျိုးရေးသုံးကုန်တွေဈေးကြီးပေးစိုက်ပျိုးခဲ့ရတဲ့လက်သမားတွေတည်နံပေါ်ချိန်မှာနိုင်ငံတော်ကကိုဗစ် -19 ကပ်ဘေးရောဂါကြောင့်အယောင်ဝယ်မဖြစ်တော့တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ရှမ်းပြည်နယ်ပင်လောင်းကစိုက်ပျိုးရေးသမားကိုအောင်ဆန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာ။
အော်ကျွန်တော်နာမည်ကိုအောင်ဆန်းပါခင်ဗျာ။ချက်ပြီတောက်ပိုင်းတော့ပင်လောင်းမြို့နယ်စီချီမှာနေပါတယ်ခင်ဗျာ
။ဟုတ်ကဲ့
။ဒီစီချီကဝန်ကြီးစေခေါင်းရောင်မှာနေပါတယ
်။အခုဒီအကိုတို့ယွာမှာစိုက်ပျိုးရေးကဘလို့ဖြစ်နေပါသလဲ။ဘလို့ကြုံတွေ့နေရပါသလဲ
။အော်ကျွန်တော်တို့ဒေသမှာကဟိုစပားစိုက်တယ်နော်။ခဲကြည့်ပြီးနေစိုက်ကြပါတယ်။ကော်ဖီထုတ်ဖမ်းမို့လား။မြို့တီပဲမြို့ပြောင်းဆရဲဥသာရီစိုက်တာပေါ့နော်။အဲ့ဒီမှာအာဆိုပါရတော့ဆက်ပြေးနေပတ်သက်ပြီးတော့ကြီးကြီးမားမားခင်ခင်မရှိဘူးဆိုပေမဲ့လည်းပဲခုဒီရပိုင်း35ရဲ့အတွင်းမှာတော့ကိုပီယောကသူ့လာတဲ့ positive လူနာတွေများစွာတွေ့လာရတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့စီးပွားရေးကုန်စည်တိုင်းဖြစ်တဲ့ဒီအောင်ပန်းမြို့တို့အောင်ပန်းမြို့လိုနေရာမျိုးတွေတော့ကျွန်တော်တို့ဘီလောင်းမြို့တို့နေရာမျိုးတွေမှာ positive လူနာတွေညှပ်ချလာတဲ့အတွက်ကြောင့်မလို့ဟိုအတွားလာနေလာတယ်နော်ဟိုကြောတော့ချတာတွေဖြစ်လာတယ်နောက်ပြီးတော့ပွင့်ရုံတွေပိတ်သွားတယ်ထိုင်ခန်းတွေပိတ်သွားတယ်အဲ့လိုတော့လာရတဲ့နေသားတွေမှာခက်ခဲလာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေသထွက်ကုန်ပြည်နယ်တွေရောက်ချပဲအချိန်မှာပဲဒါတော်တော်လေးအခက်ခဲဖြစ်နေတဲ့အနေအထားမျိုးဖြစ်သွားပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အခုလောလောဆယ်ဘလို့တီးနန်တွေအခက်ခဲဖြစ်နေပါတယ်ရောင်းဖို့
အာအခုကြောင့်ဘုကကျွန်တော်တို့ပန်းကော်ဖီတွေနမုန်ကြီးထုတ်တွေပန်းမူလာတွေနောက်ပြီးတော့မှဟိုဒါခရက်ချင်ပြီးတွေအလူတွေစားတဲ့တိနာတွေက
ကျောင်းချတဲ့နေရာမှာတော်တော်လေးအခက်အခဲနဲ့ကြုံနေရပါတယ်ခင်ဗ
ျဒီပစ္စည်းတွေကဒါပွဲယုံပို့မှပဲရမှာလားတခြားဒေသတွေကိုဖြန့်လို့ရောမရဘူးလားရှင
်အမှန်တကယ်တော့ကျွန်တော်တို့ကအောက်ပါမျိုးရဲ့ကုန်စည်တိုင်းမှာပဲပွဲယုံတွေမှာပဲအဓိကရောက်ကြပါတယ်နောက်တစ်ခုကဒီလိုပွဲယုံမှာရောက်မှာမဟုတ်ဘဲနဲ့တခြားဒေသကိုဖြန့်ဖို့ဆိုရင်အခြေစိတ်တွေမရှိပါဘူးခင်ဗျနောက်တစ်ခုကဒီနေရာမှာကိုဗစ်ကာလဖြစ်တဲ့အတွက်ကြောင့်တစ်ချက်ရဲ့နော်နိုင်ငံကြီးအဲ့ဒီချင်းီတော့တစ်ချက်ရဲ့ပေါ်လာရတဲ့အပိုင်းတွေမှာအဆင်မပြေမှုတွေများပြားပါတယ်ဒါကြောင့်မလို့အောက်ဘက်ကိုစီတိုင်းမှာပဲများသွားပြင်ကြောင်းကြပါတယ်ခင်ဗျအ
ဲ့တော့ဒီပင်လောင်းကတော့ဒီဟင်းဒီဟင်းရွက်အတော်လေးစိုက်တာတိပါတယ်အကိုတို့ဒီရွာအနေနဲ့ကရောဘယ်လောက်ထွက်ပါတယ်လဲရှင
်အခုလက်ရှိကျွန်တော်တို့ရွာမှာခမန်းချီခဲစီတိဆိုင်ကနေရာကျော်လို့ရှိပါတယ်ခင်ဗျ။ KGD စိုက်ကနေရာထဲမှာကျွန်တော် KGD ပိတ်တာချင်းငါးသိန်းနဲ့ထွက်လို့ငါးသိန်းနဲ့ထွက်အထက်မှာထွက်နိုင်ပါတယ်။ဒါကျွန်တော်တို့သိခွင့်မရှိပါဘူးခင်ဗျ
။ဒီအာနာမသိငင်ကပေါ့နော်အရင်ကလည်းကိုဗစ်ဖြစ်ပါတယ်။အဲ့ဒီကိုဗစ်ကာလတုန်းကလည်းဟိုဈေးသွားရည်လာရည်တွေအတော်လေးခက်ခဲပြီးတော့သီးနှံနေဟိုဆုံးရှုံးကြရသေးတယ်ပေါ့နော်ဆိုတော့အဲ့ဒီကာလတုန်းကအခြေအခြေအနေမျိုးပြန်ဖြစ်တာလားပို့ပြီးတော့များဆိုးပါသလားအခုအခြေအနေနဲ့အဲ့ဒီကာလအခြေအနေနဲ့ရှင်းပါအ
ာပို့ဆိုးပါတယ်ခင်ဗျပို့ဆိုးသွားပါတယ်ခင်ဗျသွားလာရင်ခက်ခဲတာလဲပို့ဆိုးသွားတယ်လို့ဒီဆက်ပြိုးစားရတဲ့နေသားပေါ်မှာလဲပို့ဆိုးသွားလာပါတယ်ဘာကြောင့်လဲဆိုတော့ဆက်ပြိုးတုံးစီးတွေစစ်တလားစစ်တရာရဲ့နော်ဆက်ပြိုးတုံးမြောတာတမြောတာရစ်တဲ့တော့တာရယ်နော်တေယူပုဆောင်ခရစ်တဲ့တော့တာရယ်နော်ဒီကျွန်တော်တို့လောက်သာစစ်တဲ့တော့တာရယ်အသာပေါ့နော်အကုန်လုံးကအဓိကကျွန်တော်တောင်တူတွေပဲတောင်တူတွေနဲ့အသက်ကောင်းကုန်ပြည်သူတွေပဲခါရတဲ့နေသားမျိုးဖြစ်လာတာပေါ့ကျွန်တော်တို့ကိုပေပရမလိုင်းတော့ဆိုလို့ရှိရင်ကော်ပီထုတ်တွေကိုဟုတ်ပါတော့အဆင်ပြေတဲ့ပုံကူတွေကအလူရှင်တွေကဝယ်ပြီးတော့မှဟိုလိုအပ်တဲ့နေရာဒေသတွေမှာလိုက်ပြီးတော့မှဟိုလူပိတာမျိုးလုပ်ပိတာပါတယ်။နောက်ကျွန်တော်တို့ဒီမှာအဲ့လိုပေါက်ဆေးလေးနဲ့ပေါက်ဆေးထဲချော်တဲ့ဆေးလေးနဲ့ဝယ်ပြီးတော့မှလိုအပ်တဲ့ဒေသတွေမှာသူတို့လိုက်ပြီးတော့လူတန်းတာမျိုးတွေလုပ်ပိတာပါတယ်ခင်ဗျာ။ဒီနေ့တော့အဲ့လိုအလူရှင်တွေလည်းမရှိပါဘူးခင်ဗျာ။ဒီနေ့ကအဲ့လိုဝယ်လူပိတဲ့ပုံကူတွေလည်းမရှိပါဘူး။အဲ့တော့ကော်ပီထုတ်တွေပတ်မူလာတွေမှစကျန်ကြည့်ရအဆုံးပေါ့နော်အဲ့ဒီမှာအကုန်လုံးကခက်နဲ့ဖြတ်တတ်နေရတဲ့အနေအားမျိုးဖြစ်သွားတာပေါ့နော
်အဲ့တော့ဒီခင်းညင်တဧကဆိုလို့ရှိရင်အကိုတို့အရင်ဒီဘလောက်လောက်ထည့်ရပါတယ
်ခင်းကြည့်ဒီတဧကဆိုရင်25တိန်းနဲ့တိန်း30ပတ်ဝန်းကျင်မှာကြီးနေရတယ်ပေါ့နော်အာကျွန်တော်တို့25တိန်းနဲ့တိန်း30ပတ်ဝန်းကျင်မှာကြီးနေရတယ်ဆိုပေမဲ့လက်ရှိမှာကျွန်တော်တို့ကခင်းကြည့်ဒီတဧကမှာသက်ဆိုင်ငါတိတ်ပြန်ရဖို့ဆိုမလွယ်တော့တဲ့အချိန်ဒီမှာရှိပါတယ်ခင်ဗျအ
ခုဒီစိုက်ပျိုးသီးနှံနေမရောက်ရဘူးဆိုတော့ဒီမရောက်ရတဲ့သူတွေအခက်ခဲများရှိပါသလားဘလို့အခက်ခဲတွေရှိနေပါလဲ
မရောက်ရတဲ့လူတွေအတွက်ကကျွန်တော်တို့စိုက်ပျိုးစီးတွေကကျွေးယူပြီးတော့မှစိုက်ပျိုးစားတဲ့လုပ်ကင်စားတဲ့လူတွေရှိပါတယ်နောက်တမီဟောစာတွေကိုအကျွေးယူစနစ်နဲ့လုပ်ပြီးတော့မှစိုက်ပျိုးလုပ်ကင်စားတဲ့ပုဂ္ဂိုလ်တွေရှိပါတယ်နောက်ကွာဒီချင်းဝေယူပြီးတော့မှရင်းနှီးဆက်ပြုတ်ကြတဲ့ပုံကိုယ်တွေလည်းရှိပါတယ်ခင်ဗျအခုလိုမျိုးဒီတိနာကုန်စည်နှုံးနေစသင်းပြီးတော့မှဝယ်လက်မရှိတော့တဲ့အခြေအနေမျိုးမှာဆိုလို့ရှိရင်တော့ဘာပဲဖြစ်ပြောဒီအချွေးတည်နေတဲ့ဆက်ပြုတ်တောင်သူတွေရဲ့ခက်ခဲကအချွေးတည်နေခက်ခဲကအကြီးမားဆုံးလို့ပြောလို့ရပါတယ်ခင်ဗျ
မတင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါအောင်မယ်မြန်မာနိုင်ငံကပြည်သူတွေကိုကူညီနိုင်မှုဘောလုံးကန်ရမုံငွေလျှောက်ပွဲတစ်ခုကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာဇူလိုင်လ24ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုအသင်းတွေပါဝင်တဲ့ Burma Revolutionary တိကမှာခင်ဗျာ Burma Revolution Football Cup ဘောလုံးပွဲကိုလန်ဒန်မြို့အနောက်ဘက်ခရစ်ကဝုဒ်ဒီရကအကြောင်းတစ်ကြောင်းမှာကျင်းပမှာပါတိုင်းရင်းသားအစားအစာတွေနဲ့လက်မှုပစ္စည်းတွေပါရောင်းချမယ်ရမုံငွေရှာဘောလုံးပွဲနဲ့ဈေးရောင်းပွဲအကြောင်းမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရခင်ဗျာ
မ ရတဲ့နိုင်ငံရောက်တိုင်းရင်းသားလူမျိုးပေါင်းစုံပါတဲ့ရမုံဝေရှာဘောလုံးပွဲတစ်ခုကိုလန်ဒန်မြို့မှာဇူလိုင်လ24ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်ဖို့ရမုံဝေရှာတဲ့အနေနဲ့ကျင်းပတဲ့ Burma Revolution Football Cup ဖလားအတွက်တိုင်းရင်းသားလူမျိုးစုံဘောလုံးအသင်းတွေဝင်ပြိုင်ကြမှာဖြစ်ပါတယ်ဒီဘောလုံးပွဲမှာမိုဟင်ကရှမ်းထောက်ဆွဲခေါ်ဘုတ်ဘဲသားမုတ်ရွှေရင်အေးစတဲ့မုံမျိုးစုံကိုလည်းရမုံဝေရှာရောက်ချကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိအောင်ကြိုးစားနေကြသူတွေအတွက်ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်ဓာတ်ခွန်အားမြင့်တင်ပေးဖို့ရည်ရွယ်ချက်နဲ့ဒီဘောလုံးပွဲကိုလှုပ်တာဖြစ်တယ်လို့ဖွဲ့စည်းစဉ်သူတွေကပြောပါတယ်။ Burma Revolution Football Cup မှာဝင်ပြိုင်ကြမဲ့ဘောလုံးအသင်း6သင်းရှိတယ်လို့ဖွဲ့စည်းစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒာကပြောပြပါတယ်
။ကျွန်တော်တို့အရင်တော့တော့7သင်းဝင်ပြိုင်မယ်လို့သတ်မှတ်ထားပေမဲ့အခု9သင်းကတော့သူတို့ဆိုတော့ပြင်ဆင်နေမရလို့သူတို့နှုတ်ထွက်သွားပါတယ်။အဲဒီအခုလက်ရှိပါမဲ့6သင်းတွေကတော့ဟိုကယားပြည်နယ်၊ချင်းပြည်နယ်သင်းပြီးတော့ခရင်ပြည်နယ်ပြီးတော့မှဒီမြန်မာမွတ်စလင်များအဖွဲ့ပြီးတော့မှဒီအခုလက်နက်မှရှိတဲ့ရက်ကွက်အလိုက်ပေါ့လေမွန်ဆိုလို့ရှိရင်လည်းမွန်ပြည်နယ်အတင်းပေါ့အဲ့လိုမျိုး6တင်းအခုရထားပါတယ်ခင်ဗျာ
ဗြိတိန်ရောက်မြန်မာတွေအရင်တည်းကအပျော်တမ်းဖွဲ့ထားကြတဲ့ဘောလုံးအသင်းတွေအပြင်ရမုံငွေရရှိရဲ့အတွက်ဝန်ခံဖို့အတွေ့အကြုံမရှိကြပေမဲ့အခုမှလေးကျင့်ရှင်ပြိုင်နေကြတဲ့အသင်းတွေလည်းပါပါတယ်
ကျွန်တော်တို့ဒီအင်္ဂလန်ကဟိုမြန်မာတော်တော်များများလေဒီအင်္ဂလန်ရောက်လာပြီဆိုကြရင်ဘောလုံးတတင်းမဟုတ်တတင်းကိုအားပေးကြတယ်လေဟိုပြီးတော့ဒီမှာလေဒီအိုင်အားတို့အချင်းရရတို့အပတ်စဉ်ကျွန်တော်တို့ဒီမှာကိုဖန်နဲ့ကိုကိုအဖွဲနဲ့ကိုဟိုရက်ကွက်အလိုက်ပေါ့နော်သူတို့ကန်ကြပါလားခင်ဗျာဥပမာဟန်ဝဲဆိုလို့ရှိရင်လည်းဟန်ဝဲဘောလုံးတင်ဆိုလို့ရှိရင်လည်းဒီမှာတော်တော်လေးသူကလူနဲ့သူနာမည်လေးတော်တော်ချဲ့ရှိတယ်ဒီခရစ်ကဝုဆိုလို့ရှိရင်လည်းသူတို့အတင်းဖွဲလေးရှိတယ်ဒါအပတ်စဉ်ကျွန်တော်တို့လေ့ကျင့်ပြီးမှကန်နေတဲ့အတင်းဖွဲလေးရှိပါလားခင်ဗျာအဲအဲ့ဒီကနေပြီးတော့ကျွန်တော်တို့ဘောလုံးပွဲတော့ကျင်းပပြင်မယ်ဒါပေမဲ့ပြတူပြန်ကြမလို့ဆိုပြီးကျွန်တော်တို့အရင်ဆုံးဒီတလားလောက်ကိုကျွန်တော်တို့တင်းနေကြည့်တဲ့အချိန်မှာဟိုတော်တော်များများလာပြီးတော့မှသူတို့ဟိုကိုယ့်ရဲ့အဲရက်ွက်အလိုက်ပြီးတော့ကိုယ့်ရဲ့လူမျိုးလိုက်ပေါ့နော်ဥမာကိချင်းကရင်ကရာပေါ့လေတိုင်းရင်းသားလူမျိုးလိုက်တဖြည်းဖြည်းသူတို့အတင်းလေးတွေဖွဲ့လာကြတယ်အရင်တော့ဆိုရင်ကရာအတင်းဆိုမရှိဘူးဒါပေမဲ့အခုကရာအတင်းဆိုပြီးပေါ်လာတယ်ဥမာကရင်တီးတန့်ရလို့မရှိဘူးအရင်တော့အခုဆိုလို့ရှိရင်ကရင်တီးတန့်အနေနဲ့ဟိုတင်းထွက်လာတယ်ဆိုတော့ဒါကျွန်တော်တို့ကကောင်းတဲ့ချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်
မြန်မာပြည်သူတွေရဲ့ຫນွေဥတော်လှန်ရေးမှာဗြိတိန်ရောက်မြန်မာတွေကလည်းတစ်ဖက်တစ်လမ်းကနေပါဝင်နေဆိုတာပြသတဲ့အနေနဲ့ Burma Revolution Football Cup ကိုကျင်းပတာဖြစ်ပါတယ်
။ဒီဘောလုံးပွဲစီစဉ်ရတဲ့အကြောင်းရင်းကတော့ဒီပထမဦးစွာဒီမြန်မာຫນွေဥတော်လှန်ရေးဟိုတစ်ဖက်တစ်လမ်းအနေမှာကျွန်တော်တို့ဟိုကုညီထောက်ပံ့ရန်ဆိုတဲ့အစီအစဉ်ဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ Generation XYZ အကြမ်းမှာစီလုံးညီညွတ်မှုနဲ့အသင်းရဲ့စိတ်ဓာတ်ကိုမြင့်တင်ပေးရန်ဆိုတဲ့အချက်လည်းပါတယ်။ပြီးတော့ကျွန်တော်တို့တော်လန်ရေးအတွက်ကိုလိုအပ်တဲ့ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်ဓာတ်ခွန်အားကိုမြင့်တင်ပေးရန်လို့အဓိက၃ချက်ကိုကျွန်တော်တို့ရည်မှန်းပြီးတော့မှဒီပွဲကိုကျင်းပခြင်းဖြစ်ပါတယ်။အကုန်လုံးကတော့ဟိုဒီမှာလည်းသိတဲ့အတိုင်းပဲလေအကုန်လုံးကဟိုအလုပ်လုပ်ကြတယ်ဒါပေမဲ့ဒီမှာအားလက်တကြတဲ့ကနေပြီးတော့မှသူတို့ရတဲ့ချိန်လေးမှာသူတို့ဘာနဲ့သူတို့လေ့ကျင့်ပြီးတော့မှဟိုအချိန်ရရင်ရတယ်လို့ကျင်းပြီးတော့မှဟိုအခုဒီပြိုင်ပွဲကိုဟိုဝင်ရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ်။
လန်ဒန်မြို့အနောက်မြောက်ဘက်မှာတည်ရှိတဲ့ Cricklewood အရက်ကကျောင်းတစ်ကျောင်းရဲ့ဘောလုံးကွင်းကိုငားပြီးတော့ဂျွန်လ24ရက်စနေနေ့မှာ Revolution Football Cup ဖလားလူပွဲနဲ့ဈေးရောင်းပွဲကိုပြုလုပ်ဖို့စီစဉ်ထားကြပါတယ်။ဘောလုံးပွဲတစ်ပွဲကိုမိနစ်30သတ်မှတ်ထားပြီးတော့ရှုံးထွက်စနစ်နဲ့နောက်ဆုံးဖလားကိုလူကြရမှာဖြစ်ပါတယ်
။ကျောင်းလေးဒီကျောင်းကိုကျွန်တော်တို့ငားလိုက်ပါတယ်။အဲဒီဥစ္စာပေါ့8နာရီပေါ့ကျွန်တော်တို့ပွဲကျင်းပခြင်းကျွန်တော်တို့ဒီ8နာရီကျွန်တော်တို့အပြတ်ငားလိုက်တယ်။အဲ့ဒီမှာကျွန်တော်တို့ကပါလေပါမလဲဆိုတော့တစ်ဖက်မှာကျွန်တော်တို့ဒီဟိုဘောလုံးဒီ6တင်ကသူတို့အုပ်စုပတ်လည်ကံပါမယ်။တပွဲကိုကျွန်တော်နိုင်ဝတ်နှုံးနဲ့ကံပါတယ်တပတ်မှာတော့ကျွန်တော်တို့ဒီဟိုဈေးရောင်းမှုပေါ့နော်ဒီဟိုလာတဲ့လူတွေစားတောက်တွေပါလေရောင်းလို့အဖွဲရလဲ10ဘွဲကျွန်တော်တို့သတ်မှတ်ထားပါတယ်မဟုတ်လာရောင်းတဲ့လူတွေကိုကြတော့ကျွန်တော်တို့ကဒီဟိုသာလာရောင်းတဲ့ဒီစပွဲတိပဲတစ်ခုကိုကျွန်တော်တို့ဥစားချချက်ယူပါတယ်ပေါင်းတရားဆိုတရားချချက်ယူပါတယ်ဒါပေမဲ့သူတို့ရတဲ့အကျိုးမြတ်တွေအကုန်လုံးကိုသူတို့ဟိုလူကျင်တဲ့အသင်းအဖွဲ့ကိုဟိုသူတို့လူခွင့်ကျွန်တော်တို့ပေးထားပါတယ်ဒီအခုဒီလူအဖွဲ့လူမှုအဖွဲ့စည်းတွေပေါ့နော်အခုမြန်မာပြည်မှာဒုက္ခရောက်နေတဲ့ဒီ refugee တို့အခုလက်ရှိဟိုပါပေါ့ဒီ CDM သမားတွေနဲ့ပတ်သက်ပြီးမှာသူတို့ကြိုက်တဲ့နေရာကိုသူတို့လူပင်ပေးထားပါတယ်အဲ့ဒါကတော့သူတို့ပိုင်းပေါ့နော်ကျွန်တော်တို့ဟိုပါပေါ့ဒီကျွန်တော်တို့ကတော့ဒီ NUG နဲ့ပတ်သက်တဲ့ CRPH ကသတ်မှတ်ထားတဲ့ဒီ fundraiser အတင်းတွေကိုပဲလူမှာပါ Burma Federation Cup ကတော့ okay
ဘောလုံးပွဲမှာအနိုင်ရအသင်းတွေအနေနဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့အဖွဲ့အစည်းတွေကိုရရှိတဲ့စုငွေတွေကိုလှူဒါန်းနိုင်မှာဖြစ်ပါတယ်
ကျွန်တော်တို့ဟိုပထမဆုံးရတဲ့အတင်းအတွက်ဆိုလို့ရှိရင်ဒီပဲပထမဆုံးချန်ပီယံပလာဇူပေးတဲ့အပြင်ကိုလို့ရတဲ့ဒီရမငွေအားလုံးပေါ့နော်ကျွန်တော်တို့အမျက်ဆုစုပေါင်းရမငွေအားလုံးရဲ့25ရာခိုင်နှုန်းကိုသူတို့လူတန်းခွင့်ပြုပါမယ်ဒုတိယဆုံးရတယ်ဆိုလို့ရှိရင်ဒုတိယဆုံးရတဲ့လူကိုသူတို့စုတစိတ်တင်တဲ့သူသူတို့ရကျွန်တော်တို့ဒီရမငွေမှာရရှိတဲ့အမျက်ငွေဆုစုပေါင်းရဲ့25ရာခိုင်နှုန်းကိုကျွန်တော်တို့လူတန်းခွင့်ပေးပါမယ်တတိယဆုံးရတဲ့တင်းကိုရမငွေအမျက်ဆုစုပေါင်းရဲ့10ရာခိုင်နှုန်းကိုကျွန်တော်တို့ဒီဟို NUG နဲ့ပတ်သက်တဲ့ဒီရဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့လူတန်းခွင့်ပေးပါတယ်အထူးစုအနေနဲ့တော့ကျွန်တော်တို့ကိုအတွင်းအများဆုံးနဲ့ဒီကိုရမအကောင်ဆုံးစုကိုကျွန်တော်တို့ပေးဆက်ပါမယ်အမြတ်ငွေစုစုပေါင်းကျန်တဲ့90ရာခိုင်နှုန်းကို UK အခြေစိုက်ဒီ CRPH မှာအတိအမှတ်ပြုထားတဲ့ fundraiser အသင်းများကိုကျွန်တော်တို့ကချိုးကြကျွန်တော်တို့ကလူလန်းသွားမှာဖြစ်ပါတယ်
ဘောလုံးပွဲနဲ့ဈေးရောင်းပွဲလာကြမဲ့ပရိသတ်တွေအနေနဲ့လက်မှတ်ဝယ်စရာမလိုပါဘူး။စေတနာရှိသလောက်ရန်ပုံငွေထည့်ဝင်ကြဖို့ပဲပွဲစီစဉ်သူတွေကပန်ကြားထားပါတယ်။လန်ဒန်မြို့မှာပထမဆုံးကျင်းပတဲ့တိုင်းသားလူမျိုးစုံဘောလုံးပွဲအောင်မြင်တဲ့ဆိုရင်နောက်မှလည်းအာကစားနည်းမျိုးစုံရန်ပုံငွေရှာပွဲတွေကျင်းပသွားမယ်လို့ပွဲစီစဉ်သူကိုနန္ဒကပြောပါတယ်
။ဘာမာရီဗော်လူရှင်းကပ်ပြီးဆုံးသွားလို့ရှိရင်ကျွန်တော်တို့ဒါအချင်းနှစ်တစ်ချက်ဆောင်ကြည့်ပြီးတာနဲ့အောင်မြင်တယ်ဟိုပြီးတော့ကျွန်တော်တို့ဟိုအားရတယ်ဆိုလို့ရှိရင်နောက်ဆက်တွဲမှာကျွန်တော်တို့ပွဲပေါ့နော်ဟိုတတ်မှတ်ထားတာဒီဘောလုံးပွဲမှာမဟုတ်ဘူးကျွန်တော်တို့ကြက်တောင်းတန်းနစ်ဒီပြီးတော့ဒီမြမရိုးရာကစားအာကစားနဲ့ပတ်သက်တဲ့ဟာမျိုးလေးတွေကျွန်တော်တို့ကျင်းပဖို့အစီအစဉ်လေးတွေကျွန်တော်တို့လုပ်ထားပါတယ်ခင်ဗျာဟုတ
်လန်ဒန်မြို့မှာဘာမာ Revolution Football Cup ဘောလုံးပွဲကျင်းပဖို့စီစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒဖြစ်ပါတယ်မြမနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်လက်မခံကြတဲ့ဗြိတိန်ရောက်မြမပြည်သူတွေကတတ်နိုင်တဲ့နေလန့်တွေနဲ့ပြည်ရင်းကဒီမိုကရေစီရရှိအောင်ကြိုးပမ်းနေကြသူတွေကိုအားပေးနေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါမ
အဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ဇူလိုင်လ19ရက်နေ့ဒီကနေ့ကြာရောက်တဲ့84နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အဖြစ်ရန်ကုန်နဲ့မြို့ကြီးတချို့မှာဆရာနာသိမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုစစ်ကောင်စီဘက်ကလည်းအစဉ်အလာမပြတ်အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဘိတ်မှာမှကျင်းပပါတယ်။မြို့သားကောင်းဆောင်ညီပူကြောင့်ဆန်းရဲတမီးဖြစ်သူဒေါအောင်ဆန်းစုကြည်ဟာနေရင်အကျေကျုံနဲ့နေပြည်တော်မှာဖမ်းဆီးခံထားရပြီးဆွဲချက်တွေတော်တော်များများနဲ့တရားရင်ဆိုင်နေရတာပါ။ဆရာနာသိမှုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးဖြိုခွင်းနေပြီးထောင်ထဲချီတဲ့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံနေရခြင်းကိုဗစ်တတိယလမ်းရဲ့ကူးစက်မှုကြောင့်လူတွေထောင်ချီသေဆုံးနေခြင်းမှာအာဇာနည်နေ့အခမ်းအနားကိုကျင်းပတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ 5,189 ဦးဒီကနေ့ဓာတ်ခွဲအတည်ပြုတွေ့ရှိရပါတယ်ဓာတ်ခွဲစစ်ဆေးမှုပေါင်း13,916 ခုမှာပိုးတွေ့လူနာ 9,000 ကျော်ရှိပြီးပိုးတွေ့ရာခိုင်နှုန်းကတော့ 38.29 ရာခိုင်နှုန်းဖြစ်ကြောင်းအာကသနဲ့ကျန်းမာရေးဝန်ကြီးဌာနကအခုည7နာရီမှထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ182ဦးအထိဆန်ကျင်တင်ရောက်ရှိခဲ့ပြီးခုချိန်ထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက5,281ယောက်ရှိပါတယ်ဒါပေမဲ့လည်းလက်တွေ့မှာတည်ဝင်ကင်းကင်းနေတဲ့ကိုဗစ်ကူးစက်မှုရောသေဆုံးမှုနှုန်းမှာအဆမတန်များပြားနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကရောလှစ်လာသူတွေကပါခန့်မှန်းထားကြပါတယ်မြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကိုဗစ်ပိုးတွေ့သူအရေအတွက်ရောသေဆုံးသူအရေအတွက်ပါတနေ့တက်တနေ့စံချိန်တင်တိုးလာနေတာပါရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံနေမှာကုသခွင့်ရဖို့အခက်အခဲတွေရင်ဆိုင်နေရသလိုသေဆုံးသူတွေကိုမိသားစုနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်။မိသားစုဆက်ရှိတဲ့နေရာတွေမှာအလောင်းတွေစုပုံနေတာအောက်ဆီဂျင်အလွန်အလောက်မရရှိတာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြာတဲ့အထိအောက်ဆီဂျင်တန်းစီဆောင်ဆိုင်နေကြသူတွေရဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။မြန်မာနိုင်ငံနဲ့နှက်ဆက်ဖြစ်တဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားမြန်မာနိုင်ငံဘက်ပြန်လာနေကြပါတယ်။ကိုဗစ်ရောဂါစီးပင်းစီးကန်းနေမလိုက်နာတဲ့မြန်မာနိုင်ငံသားတွေကိုနေရပြန်ပို့မယ်လို့တရုတ်အာဏာပိုင်တွေဘက်ကကြေညာချက်ထုတ်ပြန်ထားသလိုပြန်ပို့တာတွေလည်းလုပ်နေတဲ့အတွက်ရွှေလီနဲ့ကျယ်ကောင်မြို့တွေမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားအများအပြားနေရကိုပြန်နေကြတာပါ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကိုနိုင်ငံတချို့အလူးလဲရင်ဆိုင်နေရခြင်းမှာတချို့နိုင်ငံတွေမှာတော့ကန့်သက်ချက်တွေကိုဖယ်ရှားလာနေပါတယ်။ကူးစက်မြန်လာတဲ့မျိုးဗီဇာပြောင်းဒယ်လ်တာပိုးအဓိကကူးစက်ခံခဲ့ရတဲ့ဗြိတိန်နိုင်ငံမှာတော့ ကယောဂါကန့်သက်ချက်ဒီကိုတင်းလာနေမှာဖယ်ရှားလိုက်ပါပြီ။တကြောပြန်ပိုကူးဆက်မှုမြင့်တက်နေတဲ့ထန်းနိုင်ငံမှာတော့အစိုးရရဲ့ကယောဂါဆိုင်ကင်တွယ်ရေးဆန့်ကျင်တဲ့ဆန္ဒပြသူတွေနဲ့ရက်တပ်ဖွဲ့အခြားဘန်ကောက်မြို့မှာတင်းငွေတွေကထိတ်တိုက်ရင်ဆိုင်ခဲ့ရပါတယ်ခင်ဗျာ။တင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန္တလေးကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေခင်ဗျာ။